Welcome to the Voice of America in Burmese.
မင်္ဂလာနေ့စမှာတော်တော်ရှင်များရှင်ပြည်အမေရိကန်တက္ကသိုလ်နဲ့2024ခုနှစ်ဖေဖော်ဝါရီလ20ရက်အင်္ဂါညပိုင်းပြည်ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိအမေရိကန်ပြည်အောင်စုကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ပြည်ရေဒီယိုအစီအစဉ်တွေကို live တူမီတာ1925 32တို့ပြင် live လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ကြောင့်အတွက်အစီအစဉ်တွေကိုကျွန်မအလေးမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တဲအောင်သတင်းတွေကိုအလိမ္မာနဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာရေကုလသမဂ္ဂမှာဒီကနေ့မဲခွဲဆုံးဖြတ်ပါမယ်မျိုးဆက်သစ်တစ်ခုလုံးကိုပျက်စီးအောင်ဖျက်ဆီးနေတယ်လို့စစ်ကောင်စီကိုကုလအရာရှိဟောင်းတွေကဝေဖန်လိုက်ပါတယ်မြန်မာနိုင်ငံသားတွေထိုင်းနိုင်ငံတွေကိုဥပဒေမဲ့မဝင်ကြဖို့ထိုင်းဝင်ကြီးချုပ်ကသတိပေးလိုက်ပါတယ်ဆိုတဲ့ထိတ်တဲအောင်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်အခုလောနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်တဲ့မှာတော့ထိုင်းပြည်ဝင်ခွင့်ဗီဇာရရှိဖို့ရက်ချင်းယူရဲစနစ်ကို online စနစ်ပြောင်းလိုက်တာနဲ့ပတ်သက်ပြီးတော့
ခုလိုဒီ internet ကနေဒီစီရင်ပွားဖို့အဲလွတ်ဆောင်ဖို့ရမယ်ဆိုရင်တော့ဒါကျွန်တော်ရဲ့ဒီကူညီရမယ်ဆိုရင်တော့ပို့ပြီးတော့မှဆက်ပြင်မယ်လို့ကျွန်တော်ယူဆပါတယ်
အိုကျင်းပြောပြသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းအတူထိုင်းနိုင်ငံဘက်တရားမဝင်ဝင်ရောက်မှုနဲ့မြန်မာလူငယ်တွေဖမ်းဆီးခံရတာအပါအဝင်ကချင်ပြည်နယ်စီခန်းကြီးရွာမှာရှိတဲ့စစ်ကောင်စီစခန်းကို KIA နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်တာနောက်ရခိုင်ပြည်နယ်ဘက်ကအခြေအနေဒီလိုနောက်ဆုံးရသတင်းပြပွချက်တွေကိုလည်းနားဆင်ရမှာပါဒါနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီလိုအပတ်စဉ်ကဏ္ဍတွေကိုလည်းမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးမှာပါ
ဂါဇာဒေသမှာအ мян ဆုံးအပြစ်အခက်ရည်စဲဖို့အကူအညီတွေတိုးမြင့်ပေးဖို့နဲ့ပါလက်စတိုင်းတွေကိုအတင်းအဓမ္မနေရွှန့်ခွာရတာတွေကိုကန့်ကွက်ဖို့အတွက်အယ်ဂျီးရီးယားနိုင်ငံကတင်သွင်းလိုက်တဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလူချွေးရင်းကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်။တစ်ချိန်တည်းမှာပဲဂါဇာကမ်းမြောင်ကခန်ယူနစ်စ်မြို့အနီးတစ်ဝိုက်မှာတိုက်ပွဲတွေပြင်းထန်နေတယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။အမေရိကန်သံတမန်ကြီးလင်ဒါ သောမတ်စ်ဂရင်းဖီကတော့ဆုံးဖြတ်ချက်မူကြမ်းဟာဂျာဝင်စစ်ဆက်မှုတွေကိုထိခိုက်နိုင်တဲ့အတွက်ကြောင့်မလို့အမေရိကန်ကဗီဒီယိုအတာသုံးပြီးတော့ပယ်ချမယ်လို့ပြောထားပါဗျ။လုံခြုံရေးကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်မှုတိုင်ခင်မှာပဲအမေရိကန်ကသူ့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်မူကြမ်းတစ်ခုကိုအဖွဲ့ဝင်နိုင်ငံတွေကြားကိုဖြန့်ဝေပေးခဲ့ပါဗျ။ဒီမူကြမ်းမှာဟာမတ်တွေဖမ်းဆီးထားတဲ့တစားကန်တွေကိုလွှတ်ပေးဖို့အလေးပေးထားပြီးတော့ရာဖာမှာရှိတဲ့အရက်သားတွေကိုအစ္စရေးရဲ့ထိုးစစ်ဆင်မှုကနေကာကွယ်ပေးနိုင်တဲ့အရေးပေါ်အစီအစဉ်ကိုလည်းထည့်သွင်းထားပါဗျရှင်။
ပင်လယ်နီအတွင်းကုန်တင်သင်္ဘောတစည်းကိုတနင်္လာနေ့နောက်ပိုင်းကတိုက်ခိုက်ခဲ့ကြောင်းပင်လယ်ရေကြောင်းလုံခြုံရေးဆိုင်ရာအဖွဲ့တစ်ခုကပြောပါရယ်ဒါဟိုင်အီရန်ကကြောထောက်နောက်ခံပေးထားတဲ့အီးမေးအခြေဆိုင်ဟူတီတပ်ဖွဲ့အဖွဲ့ရဲ့နောက်ဆုံးတိုက်ခတ်မှုတစ်ခုဖြစ်ပြီးတော့အခုလိုတိုက်ခတ်မှုတွေကြောင်းဒေသတွင်းရေကြောင်းတွာလာရေးကိုနှောက်ယှက်မှုတွေဖြစ်ပေါ်နေတာပါသင်္ဘောပေါ်ပါလာသူတွေကသူတို့သင်္ဘောဒရုန်းယာဉ်နဲ့တိုက်ခတ်ခံရကြောင်းနဲ့အပြင်ပိုင်းတချို့အနည်းငယ်ထိခိုက်သွားကြောင်းပြောတာကိုကိုးကားပြီးတော့ဗြိတိန်အခြေစိုက်ရေကြောင်းကုန်သွယ်ရေးလုပ်ငန်း UKMTO ကပြောပါရယ်ဂျဘူတီနိုင်ငံမြောက်ဘက်ကီလိုမီတာ130လောက်အကွာမှာတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးတော့သင်္ဘောဝန်တန်းတွေအားလုံးထိခိုက်မှုမရှိဘဲဥတီယာလမ်းကြောင်းအတိုင်းဆက်ပြီးတော့ခီးဆက်နေတယ်လို့ UKMTO ကပြောပါရယ်ဗြိတိန်အခြေစိုက်ပင်လယ်ရေကြောင်းလုံခြုံရေးအဖွဲ့ AMBRI ကလည်းမာရှယ်ကျွန်းမှာမှတ်ပုံတင်ထားတဲ့ကုန်တင်သင်္ဘောပင်လယ်နီအတွဲတိုက်ခိုက်ခံရတဲ့ဆိုပြီးတော့အတည်ပြုပြောဆိုပါတယ်ရှင်
အကျဉ်းချခံထားရတဲ့ရုရှားအတိုက်ခံခေါင်းဆောင်နော်ဗယ်နီတေဆုံးပြီးတဲ့နောက်ရုရှားပေါ်ကိုပိတ်ဆို့အရေးယူမှုအစ်စ်တွေလုပ်ဖို့ဖိအားတွေတိုးလာနေချိန်မှာပဲရုရှားကအဝေးထိန်ဒရုန်းတွေနဲ့ထပ်မံတိုက်ခိုက်ခဲ့ကြောင်းယူကရိန်းစစ်တပ်ကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။ရုရှားရဲ့ဒရုန်း23ခုကိုလေကြောင်းရန်ကာကွယ်တပ်တွေကဖျက်ဆီးပစ်ခဲ့ကြောင်းနဲ့ခါခရစ်ဒန်နီယယ်ပက်ထရီဆော့ခါဆွန်နဲ့မိုက်ကိုလိဖ်အပါအဝင်နေရာအများပြားမှာကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းလေတပ်ကပြောပါတယ်။ရုရှားတိုက်ခိုက်မှုမှာပယ်ထိန်မစ်ဆိုင်တုံ၄ခုပါဝင်ပြီးတော့အပြက်စီးနဲ့အသေးဖြောက်သတင်းတွေကိုတော့မသိရသေးပါဘူး။ယူကရိန်းဝန်ကြီးချုပ်ကတော့ရုရှားနိုင်ငံပေါ်ပိတ်ဆို့အရေးယူမှုအစ်စ်တွေချမှတ်ဖို့ဂျပန်နဲ့ဥရောပသမဂ္ဂကိုဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်ရှင်
။မြောက်ကိုရီးယားနဲ့ရုရှားအကြကအထူးကောင်းမွန်တဲ့ဆက်ဆံရေးကိုအတိအမှတ်ပြုပြသတဲ့အနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တုံးဖို့ရုရှားလို့ကာဒစီလက်ဆောင်ပေးခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာကဒီကနေ့ဖော်ပြပါဗျ။ဘလို့ကမျိုးဖြစ်တဲ့ဆိုတဲ့ ဘလို့ပုံစံနဲ့ပို့ပေးလိုက်တယ်ဆိုတာကိုတော့သတင်းထဲမှာဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့ရုရှားကအခုလိုကားလက်ဆောင်ပေးတဲ့ကိစ္စကမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေရပ်တန့်ရေးအတွက်ဖိအားပေးတဲ့အနေနဲ့မြောက်ကိုရီးယားကိုစိန်ခံပစ္စည်းတွေတင်ပို့ခွင့်နိုင်ငံတကာရဲ့ပိတ်ဆို့မှုကိုချိုးဖောက်ရာမရောက်နိုင်တယ်လို့လေ့လာသူတွေကပြောပါတယ်။အဲ့ဒီလက်ဆောင်ကားကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အမ်ရဲ့ညီမကင်မျိုးချောင်းကတနင်္ဂနွေနေ့မှာလက်ခံရယူခဲ့ပြီးတော့သူ့အကိုကိုစားသမ္မတပူတင်ကိုကျေးဇူးတင်စကားပြန်လည်ပြောကြားခဲ့တယ်လို့မြောက်ကိုရီးယားအစိုးရသတင်းဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလက်ဆောင်ကိုကြည်စင်အားဖြင့်နိုင်ငံခေါင်းဆောင်တွေအကြားထူးခြားကောင်းမွန်တဲ့ဆက်ဆံရေးရှိတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ကင်မျိုးချောင်းကပြောပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါညVOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ရှင်စစ်ကောင်စီကအတင်းကျပ်စစ်မှုထမ်းခိုင်းတဲ့လုပ်ရဟာတိုင်းပြည်အနာဂတ်ကိုဖျက်ဆီးတဲ့လုပ်ရအဖြစ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအရာရှိဟောင်းတွေကဝေဖန်လိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီဟာကြာရှုံးမှုကိုလက်မခံနိုင်တဲ့အတွက်နိုင်ငံရဲ့မျိုးဆက်သစ်တစ်ခုလုံးကိုပျက်စီးအောင်ဖျက်ဆီးနေတယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM အဖွဲ့ဝင်တယောက်ဖြစ်တဲ့ရန်ဟီလီကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုလိုက်တာပါ။စစ်တပ်ရဲ့ကြာရှုံးမှုကိုဒီဥပဒေနဲ့အဖက်ဆင်းနိုင်မှာမဟုတ်ဘူးလို့လည်းမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းကပြောပါတယ်။အပြည့်ရောက်သူတွေစစ်မှုထမ်းရမယ့်ဥပဒေကိုကျင့်သုံးမယ့်အကြောင်းစစ်ကောင်စီကဒီလဆန်းမှာကြေညာလိုက်ပြီးဧပြီလကနေစပြီးလူဦးရေ 9,000 စတင်ခေါ်ယူဖို့သတင်းထုတ်ပြန်လိုက်ပြီးတဲ့နောက်ပြည်တွင်းပြည်ပကဝေဖန်မှုတွေထွက်ပေါ်နေရပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေမစ်ရှင် FFM ဥက္ကဋ္ဌဟောင်းလည်းဖြစ် SCCM ရဲ့တည်ထောင်သူလည်းဖြစ်တဲ့မစ္စတာမာဇူကီဒါရစ်မန်ကလည်းအတင်းအကျပ်စစ်မှုထမ်းခိုင်းမဲ့အစီအစဉ်ကြောင့်မြမအနာဂတ်ကိုထိခိုက်နိုင်တယ်လို့တတိပေးခဲ့ပါတယ်။စစ်ကောင်စီကတိုင်းပြည်ဖွံ့ဖြိုးရေးတည်ငြိမ်အေးချမ်းရေးအတွက်ရည်ရွယ်ပြီးစစ်မှုထမ်းဥပဒေကိုကျင့်သုံးမှာဖြစ်ကြောင်းပြောခဲ့ပေမဲ့လည်းဆေးရနာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြိပခါတွေမှာအထိခိုက်အကြဆုံးတွေများလာနေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။ SCCM ရဲ့အဖွဲ့ဝင်နောက်တဦးဖြစ်တဲ့ခရစ်စီဒိုတီကတော့တိုက်ပွဲတွေမှာအရှုံးနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာကြံမိကြံရလှုပ်လိုက်တဲ့အစီအစဉ်ဖြစ်လေဝေဖန်ခဲ့ပါတယ်ရှင်
။မြန်မာနိုင်ငံအကျွေးကအရွယ်ရောက်သူတွေစစ်မှုမထမ်းမနေရဥပဒေကြောင့်ထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံသားအများအပြားလာရောက်ဖို့ကြိုးစားနေချိန်မှာတရားမဝင်ဝင်ရောက်တာမျိုးတွေမလုပ်ဖို့ထိုင်းဝန်ကြီးချုပ်ဆက်ထားတာဗီစင်ကတတိပေးပြောဆိုလိုက်ပါတယ်။တရားဝင်ဝင်ရောက်တာမျိုးကိုကြိုဆိုပေမဲ့တရားမဝင်ဝင်လာတာမျိုးကိုတော့အရေးယူရမှာဖြစ်တဲ့အကြောင်းထိုင်းဝန်ကြီးချုပ်ကပြောဆိုတာကိုဗန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။မြန်မာနိုင်ငံအတွင်းကရွှေပြောင်းဝင်ရောက်လာသူတွေများလာတဲ့အတွက်ထိုင်းနိုင်ငံသားတွေရဲ့အလုပ်ကိုင်တွေပတ်သွားမှာကိုစိုးရိမ်တဲ့အကြောင်းလဲထိုင်းဝန်ကြီးချုပ်ကပြောဆိုပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့အလုပ်လက်မဲ့နှုတ်ဟာတက်ရခိုင်တော့အောက်မှာရှိနေပြီးတော့ပြည်ပနိုင်ငံတွေကအလုပ်သမားတွေအများပြားလိုအပ်နေဆဲဖြစ်တဲ့အကြောင်းဝေရောက်လာတဲ့မြန်မာနိုင်ငံသားတွေအနေနဲ့တရားဝင်အထောက်အထားတွေနဲ့လုံထုံးလုံနည်းတွေကိုလိုက်နာရမှာဖြစ်တဲ့အကြောင်းပြောဆိုပါရစေ။ဒီကနေ့မှာပဲရန်ကုန်မြို့မှာရှိတဲ့ထိုင်းတန်ယုံကလည်းအရင်ကဗီဇာလာလျှောက်တဲ့သူတွေလူကိုယ်တိုင်တန်းစီလျှောက်ထားနိုင်တဲ့စနစ်ကနေအွန်လိုင်းစနစ်နဲ့သာလာလျှောက်ကြဖို့ပြောင်းလဲလိုက်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။မနေ့ကမန္တလေးမြို့မှာနိုင်ငံကလက်မှတ်ရုံးရှိတန်းစီသူတွေများလွန်ပြီးတော့လူအုပ်ပြိုတာကြောင့်အမျိုးသမီးနှစ်ဦးသေဆုံးခဲ့ပြီးတဲ့နောက်မှာထိုင်းတန်ယုံကဗီဇာလျှောက်သူတွေကိုအွန်လိုင်းစနစ်ပြောင်းလဲမှာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်တာပါ။မြန်မာစစ်ကောင်စီထုတ်ပြန်တဲ့စစ်မှုမထမ်းမနေရဥပဒေကြောင့်ပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုင်းနိုင်ငံတရုတ်မှဗီဇာလျှောက်သူတွေစိတ်စိတ်တိုးများလာနေချိန်မှာအွန်လိုင်းကနေတရက်ကိုလူ400အတွက်ရက်ချင်းထုတ်ပေးဖို့ထိုင်းတရုတ်ကကြေညာခဲ့တာလည်းဖြစ်ပါရဲ့ရှင်
မြန်မာနိုင်ငံမှာအရွယ်ရောက်သူတွေစစ်မှုထမ်းရမယ့်ဥပဒေထုတ်ပြန်လိုက်တဲ့အတွက်ကြောင့်မလို့ကနေဒါနိုင်ငံသားနိုင်ငံကူးလက်မှတ် passport ကိုင်ဆောင်ပြီးတော့ခရီးသွားမယ့်မြန်မာနယ်ပါးတွေအတွက်တတိထားဖို့ကနေဒါနိုင်ငံကတတိပေးလိုက်ပါတယ်စစ်မှုထမ်းဥပဒေကိုလက်တွေ့ကျင့်သုံးမယ့်အကြောင်းကနေဒါ passport ကိုင်ဆောင်ထားပြီးမြန်မာအာဏာပိုင်တွေကနိုင်ငံသားဖြစ်သဘောထားပြီးတော့စစ်မှုထမ်းခိုင်းနိုင်တဲ့အတွက်ကြောင့်မလို့ကနေဒါကောင်စစ်ဌာနကလူမှုကွန်ရက်မှာသတင်းထုတ်ပြန်ခဲ့တာပါစစ်ကောင်စီရဲ့အမိန့်ကြောင့်ကနေဒါ passport နဲ့ခရီးသွားတဲ့မြန်မာနယ်ပါးတွေကိုအကာအကွယ်ပေးနိုင်မှုအာမခံချက်မရှိဘူးလို့လည်းသတိပေးထားပါတယ်အသက်18နှစ်ပြည့်သူတွေစစ်မှုထမ်းရမယ့်ဥပဒေကိုလက်တွေ့ကျင့်သုံးမယ့်အကြောင်းစစ်ကောင်စီကဒီလဆန်းမှာကြေညာလိုက်ပြီးတဲ့နောက်ပြည်ပနိုင်ငံတွေကိုထွက်ခွာဖို့ကြိုးပမ်းသူလူငယ်တွေလည်းများလာနေတာပါစစ်ကောင်စီကတော့ဧပြီလကနေစပြီးတော့ပထမအတုပ်ဖြစ် လူ 9,000 စတင်စုဆောင်မယ်လို့ပြောထားပါဗျ။တိုင်းပြည်ဖွံ့ဖြိုးရေးတည်ငြိမ်အေးချမ်းရေးအတွက်ရည်ရွယ်ပြီးတော့စစ်မှုထမ်းဥပဒေကိုကျင့်သုံးမှာဖြစ်ကြောင်းစစ်ကောင်စီကပြောထားပေမယ့်စစ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြည်ပခါတွေမှာအထူးအကဲအကြဆုံးနေများလာတဲ့အတွက်ကြောင့်ဖြစ်နိုင်တယ်လို့အကဲခတ်တွေကယူဆထားကြပါတယ်ရှင်။
Google ကုမ္ပဏီဟာလူအခွင့်အရေးကိုလေးစားလိုက်နေတယ်လို့ပြောနေပေမဲ့တကယ်လက်တွေ့မှာတော့မြန်မာစစ်ကောင်စီစစ်ဒီခါမှာရှင်မြန်မာစစ်တပ်ကိုဗန်နာရေးအရာထောက်ပံ့နေတဲ့ Mytel OK ပါစတဲ့ကုမ္ပဏီတွေရဲ့ application တွေကိုလက်ခံအသုံးပြုခွင့်ပေးနေတယ်လို့ Britain အခြေစိုက် Barmer Campaign UK အဖွဲ့ကဒီကနေ့ February 20ရက်ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အခုလိုမြန်မာစစ်တပ်ကိုငွေကြေးထောက်ပံ့ပေးနေတဲ့ကုမ္ပဏီတွေရဲ့ apps တွေကိုလက်ခံအသုံးပြုခွင့်ပေးထားတဲ့ကိစ္စနဲ့ပတ်သက်လို့မေးမြန်းရမှာအကြောင်းပြန်ကြားခြင်းမရှိတဲ့အတွက် Google ကိုမြန်မာနိုင်ငံအတွင်းကလူအခွင့်အရေးချိုးဖောက်မှုတွေကိုဗန်နာရေးအရာထောက်ပံ့ပေးနေတဲ့ Dirty List အမည်မဲစည်းရင်တဲ့ Burma Campaign UK အဖွဲ့ကထည့်သွင်းထားတယ်လို့ဆိုပါရယ်မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့ Apps တွေကို Google ကလက်ခံအသုံးပြုခွင့်ပေးနေတဲ့ကိစ္စနဲ့ပတ်သက်လို့ချီးမောတဲ့စာနဲ့ဝေဖန်တဲ့စာနှစ်မျိုးအကြောင်းပြန်ပေးဖို့ Burma Campaign UK အဖွဲ့က Google ရဲ့ AI App တစ်ခုဖြစ်တဲ့ Gemini ကိုမေကွန်းနှစ်ခုမေးမြန်းခဲ့တာမှာမြန်မာစစ်တပ်ဟာနိုင်ငံသားအခွင့်အရေးအပါအဝင်လူအခွင့်အရေးတွေချိုးဖောက်နေကြောင်းအဲ့လိုချိုးဖောက်မှုတွေကျူးလွန်နေတဲ့မြန်မာစစ်တပ်အတွက် Google အနေနဲ့ချီးမွမ်းတဲ့စာကိုရေးပေးဖို့မဖြစ်နိုင်ကြောင်းတောင်းပန်စာပြန်လည်ရေးပေးခဲ့တယ်လို့ဆိုပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမက်ခလင်းနဲ့တူကျမအလီမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ Thai Visa ရှောက်ထားခွင့်ရက်ချင်းယူရတဲ့စနစ်အကြောင်းကိုပြောပြပေးပါမယ်ထိုင်းနိုင်ငံကိုသွားလို့သူမြန်မာနိုင်ငံသားတွေထိုင်းပြည်ဝင်ခွင့်ဗီဇာရရှိဖို့လူကိုယ်တိုင်တန်ယုံရှိတန်းစီပြီးတော့ရက်ချင်းယူရတဲ့စနစ်ကိုဖျက်သိမ်းလိုက်တယ်လို့ထိုင်းတန်ယုံဘက်ကဒီကနေ့ညနေပိုင်းမှာထပ်မံထုတ်ပြန်လိုက်ပါတယ်ထိုင်းဗီဇာရှောက်ထားရမှာရက်ချင်းတွေကိုအွန်လိုင်းကနေသာလက်ခံသွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်အဖက်ဘက်ကအားလုံးအဆင်ပြေစေဖို့အခုလိုအင်တာနက်ကရက်ချင်းယူတဲ့စနစ်တစ်ခုတည်းကိုသာအသုံးပြုသွားမှာဖြစ်ကြောင်းလဲတန်ယုံကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါပေမဲ့လည်းအင်တာနက် line ပိတ်ပင်ကန့်သတ်မှုနည်းပညာပိုင်းအားနည်းမှုတွေရှိနေတဲ့မြန်မာနိုင်ငံမှာဒီစနစ်ကအဆင်ပြေမလားဆိုတဲ့ထောက်ပြမှုတွေလည်းရှိနေပါတယ်ဒီသတင်းရန်ကုန်ကပေးပို့လာတာကိုမတ်စုမွန်ကပြောပြပေးပါရှင်
ဒီကနေ့ဖေဖော်ဝါရီလ20ရက်နေ့ညနေပိုင်းမှာထုတ်ပြန်တဲ့ထိုင်းတန်ယုံရဲ့ကြေညာချက်မှာတော့လာရောက်လျှောက်ထားတဲ့သူတွေအဆင်ပြေချောမွေ့စေဖို့ဒပြိုင်တည်းလူအများပြားလာရောက်လျှောက်ထားမှုကိုလျှော့ချပေးနိုင်မှုနဲ့ရုံးလုပ်ငန်းဆိုင်ရာဘေးကင်းလုံခြုံရေးအတွက်လူကိုယ်တိုင်တန်ယုံရှိကိုတန်းစီပြီးတော့ဗီဇာလျှောက်ဖို့အတွက်ရက်ချင်းယူတဲ့စနစ်ကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့ဖော်ပြပါရှိပါတယ်။အဲ့ဒီစနစ်အစားအွန်လိုင်းကနေရက်ချင်းယူတဲ့စနစ်ကိုပြောင်းလဲအစားထိုးသွားမှာဖြစ်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်လာမယ့် February 22ရက်နေ့ကြာသာပတေးနေ့ကနေစပြီးတော့
thaicounselor.rangoon.com/visa website ကနေရော
ထိုင်းတန်ယုံရဲ့ထုတ်ပြန်ချက်ပါ QR code ကနေပါရှောက်ထားနိုင်ပါတယ်ထုတ်ပြန်ချက်အရာကတော့ online ကနေရှောက်ထားတဲ့သူတွေကစပြီးတော့သူတို့ရှောက်တဲ့ရက်ကနေတစ်လအတွင်းတန်ယုံဝင်ပြီးတော့ visa ရှောက်ထားတဲ့ရက်ကိုရွေးယူနိုင်မှာဖြစ်ပါတယ်လျှောက်ထားတာမှာတော့မိမိရဲ့နာမည်တယ်လီဖုန်းအီးမေးလ်လိပ်စာပတ်စပို့နံပါတ်နဲ့ဗီဇာအမျိုးအစားတွေကိုဖြည့်သွင်းပြီးတော့လျှောက်ထားရမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဗီဇာယူတာကိုအွန်လိုင်းစနစ်ကိုပြောင်းလိုက်တာကတော့မကြသေးခင်ရက်ပိုင်းတော့ကမန္တလေးတိုင်းအောင်မြေသာဆန်မြို့နယ်ပတ်စပို့ရုံးမှာနိုင်ငံကူးလက်မှတ်လျှောက်ထားဖို့တန်းစီတဲ့သူတွေနဲ့လူအုပ်ပြီးပြီးတော့အသက်သေဆုံးတဲ့အထိရှိလာခဲ့တဲ့အပေါ်မှာထိုင်းတန်ယုံဘက်ကစိုးရိမ်မကင်းဖြစ်လာပြီးတော့လုံခြုံရေးအတွက်ရည်ရွယ်ပြီးအခုလိုပြင်ဆင်တာဖြစ်နိုင်တယ်လို့အမည်မဖော်လိုတဲ့မြန်မာနိုင်ငံရေးသုံးသပ်သူတဦးကပြောပါတယ်
ဟုတ်ကြလားဘလောက်ဟိုလုတ်ပြနေလဲဆိုတာရေနောက်တော့တိုင်းရင်းရှိမှပြုစုစုဝင်းနေလေတိုးဝေးပြီးတော့ညားရီပြီးတော့စောင့်ပြီးတော့အဲဒီတုတ်ကင်းယူရတာဒီဒါတွေကိုဒီဘက်ကဘာကြီးဘက်ကလုံလုံရင်းနေရောသူတို့တိုင်းလုံလုံရင်းနေဟိုပြုရဖြစ်တဲ့အပေါ်မှာတုံ့ပြန်လာလို့ပဲကြမ်းကြမ်းတော့ယူဆရမယ်ဟိုလုံလုံရင်းနေပတ်သက်တဲ့အားတော့ဥစားပေးရမှာပါမှာပေါ့နော်နောက်တော့ဒီဘက်ကစက်ကစားရဲ့ဒီလေးတို့လုံလုံရင်းတို့ကလည်းတောက်ပြတာကန့်ကွက်တာလေခြေကောင်းလေးရှိမှာပေါ့နော်အွန်လိုင်းနဲ့ပေးလိုက်လို့ရှိရင်အွန်လိုင်းတိုင်းပဲလာကြပေါ့နော်ဒီလိုမျိုး
တချိန်ထဲမှာပဲထိုင်းဝင်ကြီးချုပ်ဆရီတာတာဗီဇင်ကလည်းထိုင်းနိုင်ငံတွင်မြန်မာနိုင်ငံသားတွေတရားမဝင်ဝင်ရောက်လာရင်အရေးယူသွားမယ်လို့သတိပေးထားသလိုတရားဝင်ဝင်ရောက်လာတဲ့သူတွေကိုကြိုဆိုမယ်လို့ပြောဆိုတဲ့အကြောင်းဘန်ကောက်ပို့စ်သတင်းစာမှာဖေဖော်ဝါရီလ19ရက်နေ့ကရေးသားဖော်ပြပါဗျာ။ ထိုင်းနိုင်ငံဘက်ကနေမြန်မာနိုင်ငံကပြဋ္ဌာန်းလိုက်တဲ့စစ်မှုမထမ်းမနေရပြည်သူစစ်မှုထမ်းဥပဒေအရမြန်မာနိုင်ငံသားတွေသူတို့နိုင်ငံတွေကိုအရှိန်အဟုန်နဲ့ဝင်ရောက်လာမှာကိုစိုးရိမ်ပူပန်နေကြသလိုထိုင်းမြန်မာနယ်စပ်တလျှောက်လုံခြုံရေးတိုးမြင့်တာနဲ့ဖမ်းဆီးမှုတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့လည်းအမည်မဖော်လိုတဲ့နိုင်ငံရေးသုံးသပ်သူကအခုလိုသုံးသပ်ပါတယ
်ဆိုင်းနေရာတွေကြောက်ရှိနေအထူးသဖြင့်ဒီအောက်လမ်းကနေပြီးတော့အများကြီးဝင်လာမှာသူတို့စိုးရိမ်နိုင်တယ်နော်နောက်ပြီးတော့ဒီအားရရိုက်ခတ်မှုပေါ်မှာဟိုစကားဆောက်ဆန့်ကျင်လာမယ့်အင်အားစုတွေတိုးလာပြီးတော့တိုးလာရင်သူတို့နေစားမှလည်းပုံပြီးမတည်ငြိမ်ဖြစ်မယ်လေဒါတော့လေသူတို့ချိုးရင်နိုင်တယ်ချိုးရင်စိတ်ကတော့တိကျပေါက်ရှိပုံပေါ်တယ်တရားမလို့လေတည်ဝင်လာကြပါသူတို့ပါလေဟလာတရားမလို့လိုင်းတော့ရေးယူမယ်ဆိုတဲ့ဟာကိုလုံးသူတို့ကိုကြီးကိုယ်နဲ့ထုတ်ပြောလာတာဆိုတော့နေစားမှပုံပြီးတော့ PPC တင်းတက်ကြရေးယူလာတာမျိုးတစ်ဖက်ကရှိရှိနိုင်တယ်တစ်ဖက်ကလည်းပူပြော့အစင်ပြောင်းပေါ့တရားဝင်လာနိုင်အောင်ပူပြော့အစင်ပြောင်းလုပ်လာတာမျိုးရှိနိုင်တယ
်မြန်မာနိုင်ငံမှာစစ်မှုမထမ်းမနေရပြည်သူစစ်မှုရန်ဥပဒေကိုဖေဖော်ဝါရီလ10ရက်နေ့မှာစစ်ကောင်စီကအသက်သွင်းလိုက်တဲ့နောက်မှာတော့လူငယ်လူရွယ်တော်တော်များများကအိန်းကြီးချင်းထိုင်းနိုင်ငံအပါအဝင်ပြည်ပနိုင်ငံတွေမှာအလုပ်လုပ်ကိုင်မှုနောက်ကျောင်းတက်ရောက်ဖို့ပြင်ဆင်မှုတွေရှိလာခဲ့တာပါပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကထိုင်းနိုင်ငံတန်ယုံကနေပြည်ဝင်ခွင့်ဗီဇာလျှောက်ထားမှုတွေပိုများလာတဲ့အတွက်ဗီဇာရဖို့လျှောက်ထားတဲ့သူတွေကိုကြိုတင်ရချင်းရယူတဲ့တုံကင်တန်းစီစနစ်နဲ့တရက်ကိုလူ400အတွက်ပဲလက်ခံပေးမယ်ဆိုပြီးကန့်သတ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ရက်ဆက်ဆိုသလိုဗီဇာရနိုင်မှုထိုင်းတန်ယုံရှေ့မှာတန်းစီတာတွေတော်တော်လေးများလာတာပါ။အဲ့ဒီအခြေအနေတွေပြီးတဲ့နောက်မှာတော့အခုလိုမျိုးအွန်လိုင်းကနေရှောက်ထားနိုင်အောင်ထိုင်းတန်ယုံကစီစဉ်လိုက်တာဖြစ်ပါတယ်။အင်တာနက်ဆက်သွယ်မှုကန့်သတ်မှုတွေနောက်နီးပညာပိုင်းအားနည်းမှုတွေရှိနေတဲ့မြန်မာပြည်အတွက်ဒီစနစ်ကတော့အခက်အခဲဖြစ်နိုင်တယ်လို့နီးပညာတက်ကြွတဲ့သူတွေအတွက်ကတော့အတော်လေးကိုအဆင်ပြေတယ်လို့ယူဆတဲ့အကြောင်းထိုင်းဗီဇာလျှောက်ထားဖို့ပြင်ဆင်နေတဲ့ကိုကျင်းကအခုလိုပြောပါတယ်
။ဒီမှာအင်တာနက်ကလည်းသူကဟိုတက်တစ်ချက်မတက်တစ်ချက်တွေကဒီလူစဉ်အပြင်းအမများစွာဖြစ်တာပေါ့နော်။ကျွန်တော်တို့လုတ်လုတ်တာတော့မှပဲဒီကျွန်တော်တို့လုတ်တယ်အင်တာနက်မရှိလို့မရဘူးလေ။အခုလောကကင်ရတာမှာတော်တော်အခက်အခဲတွေတွေ့ရတော့ရှိတယ်။ဒါလေသူတို့တွေစမတတ်လုပ်ထားတဲ့လူပဲကျွန်တော်တို့ယူဆပါတယ်ကျွန်တော်အစီအမပြေအောင်ပေါ့နော်တနက်ကနေဟိုဗီဇာယူခန်းနေဆိုကျွန်တော်အနေနဲ့ဆိုရင်ဒါကျွန်တော်ကတော့ဒီ technology friendly ဖြစ်တဲ့အတွက်ကြောင့်အခုဆိုရင်ဘာဖြစ်လဲဆိုရင်ဒီဗီဇာရောက်ဖို့ဆိုရင်နေတိုင်းသတ်တိုးနေရတယ်လူတွေကအဆိုင်ရအရှိကြီးပဲအချို့ဆိုချေနိုင်ပေါင်းများစွာဆောင်ပြီးတော့မှလွတ်ဆောင်လာတာဖြစ်တဲ့အတွက်ကြောင့်လူတွေပြင်းနေတဲ့အချိန်လေးကုန်ပြီပေါ့နော်အဲအခုလို့ဒီ internet ကနေဒီစီရင်သွားဖို့အဲလွတ်ဆောင်ဖို့ရမယ်ဆိုရင်တော့ဒါကျွန်တော်နားလည်တဲ့ပြည်ကကုလူမျိုးစုံနဲ့ပို့ပြီးတော့မှပြည်ပြည်လေးလို့ဆိုပြီးစားပါလေ
မြန်မာနိုင်ငံမှာစစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးတဲ့နောက်ထိုင်းနိုင်ငံဘက်ကိုတွားရောက်ခွင့်ဗီဇာလျှောက်ထားတဲ့မြန်မာနိုင်ငံသားအရေးအတွက်တိတိသားသားတိုးလာတယ်လို့ထိုင်းဝန်ကြီးချုပ်စရိတာတဗစ်စင်ကပြောဆိုထားပါတယ်ရှင်
ထိုင်းပြည်ဝင်ခွင့်ဗီဇာလျှောက်ထားတဲ့စနစ်အကြောင်းမဆူမွန်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့ထိုင်းနိုင်ငံဘက်ကတရားမဝင်ဝင်ရောက်မှုနဲ့မြန်မာလူငယ်တွေဖမ်းဆီးခံရတာတွေရှိတဲ့တဲ့တွေကိုဆက်ပြီးတော့ပြောပြပေးပါမယ်ထိုင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုအရေးယူမှဖြစ်သလိုတရားဝင်လာရောက်သူတွေကိုလည်းကြိုဆိုမဲ့အကြောင်းထိုင်းဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်မြန်မာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ထွက်ပေါ်အပြီးမြန်မာနိုင်ငံမှာရှိတဲ့ထိုင်းတန်ယုံမှာပြပထွက်ခွာဖို့နိုင်ငံကုလက်မှတ်လျှောက်ထားသူတွေများလာသလိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့သူတွေလည်းများတဲ့အတွက်ထိုင်းဝန်ကြီးချုပ်ကအခုလိုတတိပေးပြောဆိုတာပါထိုင်းနိုင်ငံမှာတပတ်အတွင်းတရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသား120ကျော်ကိုလည်းဖမ်းဆီးခဲ့ရပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ထွက်ပေါ်ပြီးမြန်မာနိုင်ငံတွင်းမှာရှိတဲ့ထိုင်းတန်ယုံမှာပြပထွက်ခွာဖို့နိုင်ငံကုလက်မှတ်လျှောက်ထားသူတွေများပြားလာနေသလိုတရားမဝင်နေဆက်ချက်ကျော်ဝင်ရောက်လာတဲ့သူတွေများတဲ့အတွက်ထိုင်းနိုင်ငံကတနေ့ကိုဗီဇာလျှောက်သူ400ထိပဲလက်ခံကြောင်းတရားဝင်ထုတ်ပြန်ခဲ့သလိုနေဆက်တွေမှာလုံခြုံရေးတွေတင်းကျပ်ပြီးအဖမ်းအစည်းတွေများလာနေပါတယ်မနေ့တုန်းကပဲထိုင်းဝန်ကြီးချုပ်စေထားထဝီစင်ကထိုင်းဘာသာနဲ့သတိပေးစကားပြောဆိုသွားခဲ့ပါတယ်သူပြောသွားတာကတော့ထိုင်းနိုင်ငံထဲကိုဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေဟာနီလန်ပေါင်းစုံဥတီကျဲအမျိုးမျိုးနဲ့ဝင်ရောက်လာနေပါတယ်သူတို့တွေဟာဗီဇာတက်တန်းကုန်ဆုံးတဲ့အထိနေထိုင်နိုင်ပါတယ်ဒါပေမဲ့အခုဆိုရင်မြန်မာကမ္ဘောဒီးယားလာအိုစတဲ့အလုသမားတွေလည်းဝင်ရောက်လာနေတာဖြစ်လို့တရားဝင်တဲ့နီလန်းနေနဲ့ဝင်ရောက်လာဖို့လိုပါတယ်ဆိုပြီးသတိပေးစကားပြောဆိုသွားခဲ့ပါတယ် Simutan Ubri Trap Bigarega, Tonya Dwin, Yamatia Jo Pamigedalu, Now Yeti Male, Zata Yamari, Paminirava, Akuso Yem, Yamari, the Padwin, Tiana Sejo, Tapido, Pamide, Sobi, Yamapi Damia, Ye, Putrello Shamu, Comedia, Okata, Umo Jogale, Akulu, Yobare.
Tiwila Sli and Yasalu, Tiwila Nasayeniti, Coni Edema, Tainan and Ebu, Yamalume, Tiana Sejoa. ไทยနိုင်ငံရဲ့ဝေပေါအမျိုးမျိုးကနေတရားမဝင်နေစားဖြတ်ကျော်နေနေဝေရောက်လာကြတော့တွေ့ရပါတယ်ဥမာအဖြင့်ไทยနေစားတက်ခရိုင်မှာဆိုရင်
36ပါပဲไทยနိုင်ငံနှခေါင်းပထုံပြိုင်မှာတော့အကြီးတော်များတယ်46ပါဝင်တဲ့ဗန်ကာနစီကိုလုံခြုံရေးအဖွဲ့ကဖမ်းမိတယ်အားလုံးပေါင်း136ပေါ့เนาะ136တော်ရှိတယ်သူတို့အားလုံးကမြန်မာနိုင်ငံမှာစစ်မှုထမ်းမှာစိုးရိမ်နေအတွက်အခုလိုไทยနိုင်ငံတိမ်းရှောင်လာကြတယ်ဆိုတဲ့အကြောင်းကိုသက်ဆိုင်ရာလုံခြုံရေးအဖွဲ့ရဲ့စက္ကပြန်တွေကိုထွက်ဆိုပေးတယ်အခုဆိုရင်
ထိုင်းနိုင်ငံနဲ့ကိုကြောင်းလာတက်သူအလဲဗီဇာနဲ့လာသူဆက်လေးရဲ့ဗီဇာမဲ့အလဲလာသူတွေလည်းများနေပြီမြန်မာနိုင်ငံအတွင်းမှာနိုင်ငံကူးလက်မှတ်လုပ်တဲ့သူတွေလည်းများလာနေပါတယ်။ညသောအဖြစ်ကျောင်းသားလူငယ်တွေဟာကျောင်းတက်နိုင်ဖို့အတွက်အားထုတ်နေကြပြီးအနီးဆက်ဆုံးအင်းနီနာချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံနဲ့ကိုပဲဝင်ရောက်လာနေကြပါတယ်ရှင်။
ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကတရက်ကိုဘုံအလုံးတရာလောက်ကျဲချတိုက်ခိုက်ခဲ့ပြီးနောက်မှာတနင်္လာနေ့ညနေပိုင်းကတင်းယူနိုင်ခဲ့ကြောင်းကြိုင်ရင်ပြန်ကြားရေးတာဝန်ခံကပြောပါတယ်ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကတရက်ကိုဘုံအလုံးတရာလောက်ကျဲချတိုက်ခိုက်ခဲ့ပြီးတော့ကချင်ပြည်နယ်အတွင်းတိုက်ပွဲတွေထဲမှာအပြင်းထန်ဆုံးဖြစ်ကြောင်းလည်းပြောပါတယ်တိုက်ပွဲအတွင်းအရသာထိခိုက်
ညနေပိုင်း 9:45 မိနစ်ချိန်မှာအလုံးတင်းတိုက်လို့ရပြီဒီစက္ကစစစ်သားတွေထုတ်ပြတာဒီထုတ်ပြတွေအကြတာကြာသူကဘုံဘုံတင်းတိုက်လို့ရပြီတဲ့စစ်တမ်းကပြည်မျိုးပြေးလာတာရှိပါတယ်16ရက်ကနေစတဲ့တာဖြစ်ပါတယ်ဟိုလေးရက်ပေါ့ဒီညနေနေချင်းချင်းရေလို့မလား
လေးရက်ကြာတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေတရက်ကိုဘုံအလုံး100လောက်ကျဲချခဲ့ပြီးတော့ကချင်ပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေထဲမှာအပြင်းထန်ဆုံးဖြစ်ကြောင်းလည်းဆက်ပြောပါလေ
အဓိကကတော့သူကောင်စီကတော့ဒီလေကြောင်းကိုအတုံးပြုတာတတော်ပြင်းပြင်းထန်ထန်ပေါ့အဲကျွန်တော်တို့ချင်ပြည်နယ်ဘက်မှာကျွန်တော်ကေရေတဲ့တိုက်တဲ့တိုက်ပွဲချင်းမှာတော့အဲ့ဒီတိုက်ပွဲကတော့အပြင်းထန်ဆုံးဖြစ်ပါပါလေကြောင်းနဲ့တိုက်ခိုက်တာပေါ့နော်ဟိုတနည်းခုတောင်မှအဲဒီတရားကျော်ပေါ့ဒီဘုံကြီးဒီတရားကျော်တော့တော့တို့ခြေပေးတာရှိတယ်သူရဲ့အခြေခံကတော့တက္ကသိုလ်မှာဖြစ်ပါတယ်ဒါပေမဲ့ဟိုဟိုဘက်ကနေပုံနဲ့တည်းနဲ့ပုံနဲ့ဆိုတော့ဟိုတက္ကသိုလ်နားရင်တော့ခိုင်တယ်လို့ပြောတယ
်စီကန်းကြီးရွာဟာကချင်ပြည်နယ်မန်စီမြို့နယ်နဲ့ရှမ်းပြည်နယ်မဘိန်းမြို့နယ်အဆက်ဒေသမှာရှိတာဖြစ်ပါတယ်စီကန်းကြီးတပ်စခန်းမှာတော့မဘိန်းဘက်ကဆုတ်လာတဲ့စစ်ကောင်စီတပ်တွေလည်းပူးတွဲထိုင်တာကြောင့်ဒီအလုံးဒီပါမီးလောင်ပြကျခဲ့ပြီးတော့ဒေသခံတွေလည်းတိတ်ရှောင်နေရတယ်လို့တိုက်ပွဲတွင်သေဆုံးတာတွေလည်းရှိကြောင်းနှစ်ဖက်ထိခိုက်ကြဆုံးတာနဲ့အရက်သားသေဆုံးမှုဆင်းတွေတော့အတိအကျမသိရသေးကြောင်းမုံမကြီးနော်ဘူးကပြောပါတယ်တိုက်ပွဲကြောင့်စီခန်းကြီးရွာကဒေသခံတွေဟာမန်စီဗမော်နဲ့အခြားနီးစပ်ရာကျေးရွာတွေစီကိုတိတ်ရှောင်နေကြပြီးတော့လောလောဆယ်စစ်ရှောင်တွေရဲ့အခြေအနေကိုဒေသခံတအူးကအခုလိုပြောပါတယ
်အဲ့ဒီစီခန်းကြီးဘက်ကလည်းဒီဗမော်တင်ပြီးဝေးမှာပြည်နေပြီးတော့အဲ့ဒါမနေ့ကဟန်ချေပြီးမှာကိုရှိရောလား၆ရောလားမသိဘူးအဲ့ဒါစစ်သားဆူဆုံးသွားတယ်အခုကိုစီခန်းကြီးမှလည်းအယောက်60ခုနဲ့ဆီရောပြင်းပြီးနေတယ်တူတူနဲ့ပြန်ထွက်လဲဟိုမကြီးအဲစစ်သားဆူဆုံးတယ်ဆိုတော့
မနေ့ကဗမော်တိန်တော်ကြီးကြောင်းမှာတော့လူ40ကျော်ရောက်ရှိခဲ့တယ်လို့ဒီနေ့မှလည်း100လောက်ရောက်လာဖို့ရှိနေပါတယ်ဗမော်ယိုးကြီးရွာမှကြောင်းမှာလည်း စစ်ကြောင်းတွေများပြားလုံပြီးတော့နေရာအခက်ခဲရှိတာကြောင့်အခြားကိုပြောင်းရွှေ့ဖို့စီစဉ်တာတွေရှိကြောင်းတရားပြမယ်ရောက်ရှိတာလူမှုရေးအသင်းတွေကစစ်ခန်းကြီးဘက်မှာပိတ်မိနေသူတွေကိုခေါ်ဆောင်မှုတွားရောက်တာတွေရှိနေပေမဲ့စစ်သား ရင်ရွက်တွေကလည်းအလားတူပြစ်ခတ်တာကြောင့်ထိခိုက်ဒဏ်ရာရသူတွေရှိခဲ့ကြောင်းနဲ့ဒီလဆက်9ရက်နေ့ကစီခန်းကြီးမှာလက်နက်ကြီးပြစ်ခတ်တာနဲ့၄ကြောင်းတိုက်ခိုက်တာကြောင့်ကလေးနှစ်ဦးအပါအဝင်အရသာ6ဦးသေဆုံးကြောင်းသတင်းဖော်ပြတာတွေရှိနေပါတယ်။ကရင်အင်းနဲ့ပူးပေါင်းတပ်တွေဟာဒီနှစ်စမ်းမှာကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကစစ်ကောင်စီရဲ့တပ်စခန်းတော်တော်များများကိုသိမ်းယူတာတွေရှ ာလဲစီရေးတင်းမာနေတာကြောင့်ဒေသခံအချို့တင်းရှောင်နေကြပါတယ်ခင်ဗျာ
ကိုစီတူပါရှင်တစ်ဆက်သေးပါပဲရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါရခိုင်ပြည်နယ်မှာတပ်စခန်းတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးနေတဲ့စစ်ကောင်စီအနေနဲ့မြို့ပေါ်ရောက်ွက်ကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အပြင်လေကြောင်းကနေလည်းပုံကျဲတိုက်ခတ်နေတာပါဒီအပိုင်းအတွင်းမှာပဲရန်ပြဲနဲ့ကြောက်ဖြူမြို့နယ်မှာစစ်ကောင်စီရဲ့တိုက်ခတ်မှုကြောင့်လူနေအိမ်150ကျော်အထိအမိလောင်ပျက်စီးသွားတယ်လို့ရခိုင်တပ်တော် AA ထုတ်ပြန်ကြမှာဖော်ပြထားပါတယ်တရင်ပြည်စုံကိုတော့ကိုစန်းကျော်ပြောပြပေးပါရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ကြောက်တော်မြောက်ဦးမင်းပြားမြေပုံနဲ့ပေါက်တော့စားတဲ့မြို့နယ်၅ခုကိုရခိုင်တပ်တော် AA ကတိမ့်ပိုက်ထားပြီးကျန်တဲ့မြို့နယ်တွေကစစ်ကောင်စီတက်စကန်တွေကိုရခိုင်တပ်တော် AA ကတစ်ခုပြီးတစ်ခုတိုက်ခိုက်သိမ်းပိုက်နေပါတယ်အခုလိုတက်စကန်တစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးနေတဲ့စစ်ကောင်စီဟာတိုက်ပွဲဖြစ်ပွားတာမရှိပေမဲ့လည်းကျေးရွာတွေနဲ့မြို့ပေါ်ရက်ွက်တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ AA တပ်ကထုတ်ပြန်ထားပါတယ်ဒီကနေ့မှလည်းစစ်ကောင်စီရဲ့950တက်အထိုင်ချထားတဲ့ပုံနှကျုံးမြို့ပေါ်ကရက်ွက်တချို့မီးလောင်နေတယ်လို့ထွက်ပြေးတိမ်းရှောင်နေတဲ့ပုံနှကျုံးမျိုးကန်တူကပြောပါတယ
်မင်းကတော့ဒီနေ့ဟိုလောင်တယ်လို့ပြောတန်ကြရပြဘာကြောင့်ဟိုလောင်တယ်လို့လဲကျွန်တော်အတိအကျပြောလို့မရဘူးဒါပေမဲ့သူတို့ဒီကျွန်တော်သိရသလားတော့ဒီမျိုးတွေကနေထွက်ပြေးလာတော့ရှိရဲ့ထွက်ပြေးလာတဲ့သူတွေပြောကြရတဲ့ဟိုအဲ့စကားကနေနားထောင်ကြရတော့သူတို့ဒီသူထွက်ပြေးလာတော့မီးလောင်နေရအဲ့လိုတွေးခဲ့တယ်အဲ့လိုပြောကြရပဲဘာလို့ဖြစ်မှောက်သွားလဲကျွန်တော်အတိအကျမသိဘူးပေါ့တေချာတို့ကတော့မျိုးသစ်ရက်ကွက်ရဲ့အလေစုရက်ကွက်ရဲ့အလေစုမှာတော့ပြီးတော့နောက်ထပ်ဟိုလက်နက်ကြီးကြတယ်အဲ့လိုပြောတန်ကြရတယ်
ပုံနှကျုံးမျိုးကန်တော်တော်များများဟာပြီးခဲ့တဲ့လတွေကလေးကစစ်ကောင်စီလက်နက်ကြီးပစ်ခတ်မှုတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးနေကြပြီးမြို့ပေါ်မှာလူနည်းစုသာနေထိုင်ကြတာလည်းဖြစ်ပါတယ်ဒီအပိုင်းအတွင်းအဲ့ဒီမှာစစ်ကောင်စီနဲ့ AA တက်ကြားနှစ်ဖက်အပြန်လဲပစ်ခတ်တာတွေမရှိသလိုသူတို့ထွက်ပြေးလာတဲ့အချိန်ဒီလဲပစ်ခတ်တာတွေမရှိဘူးလို့ဒေသခံတွေကပြောဆိုကြပါတယ်ပုံနှကျုံးမျိုးကန်တူကတော့မြို့မီးလောင်နေတာတွေကြောင့်စိတ်မကောင်းဖြစ်ရသလိုဆုံးရှုံးမှုတွေလည်းများတာကြောင့်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေလည်းအများဆုံးငြင်းချမ်းစေချင်တယ်လို့ပြောပါတယ
်ဒေသခံကြောင်းလည်းပြောရမယ်စိတ်တော့မကောင်းဘူးပေါ့ကွယ်ကျွန်တော်မျိုးလို့ဖြစ်နေရဆိုတော့ကျွန်တော်လည်းအများကြီးဆုံးရှုံးသွားပြီလေ။အော်ကျွန်တော်လည်းအများကြီးဆုံးရှုံးသွားပြီ။အခုလည်းမီးလောင်နေပါတယ်ဆိုတော့ကိုမျိုးတော်တော်ခံစားရပါနေနေပါပါ။အဲ့လောက်ကစိတ်တော့မကောင်းပါဘူး။ကျွန်တော်တို့ကတော့ငွေတော့အများဆုံးပြန်ကျင်ပါတယ်။ကြာခုပြန်လို့ရရင်တော့ခုပြန်ချင်တယ်။အဲ့လောက်ဖြစ်နေရ။ဒါပေမဲ့တိုင်းပြည်ရောမညီမသက်ဖြစ်နေတော့ကျွန်တော်တို့ပြန်လို့မရဘူးအဲ့လိုဖြစ်နေရ။အများဆုံးကြီးဟိုအေးချမ်းစီရှင်ပါတယ်။ပုံမှန်ကအရင်လိုပဲပုံမှန်အေးစစ်စစ်နဲ့ကိုမျိုးမှာပဲကိုနေသွားချင်တယ်အဲ့လောက်ပါပဲ။
စစ်တွေပုံနှကျုံးရသေးတောင်ရံပြဲကြောက်ဖြူနဲ့အမ်းမျိုးနယ်တွေမှာရှိတဲ့စစ်ကောင်စီတပ်တွေဟာခုခံစစ်ဒါမှမဟုတ်စုတ်ခွာစစ်အနေနဲ့ကြေးရွာရက်ွက်တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ကြသလိုလေကြောင်းကနေလည်းပစ်ခတ်တယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။ဒါအပြင်လက်ရှိရခိုင်ပြည်နယ်မှာရှိနေတဲ့စစ်ကောင်စီတက်စကန်တွေကိုအေအေဘက်ကပိတ်ဆို့ထားတာတွေရှိနေပြီးတက်စကန်တွေတစ်ခုပြီးတစ်ခုကျဆုံးနေတဲ့စစ်ကောင်စီအနေနဲ့လူနေကြေးရွာတွေနဲ့အဆောက်အဦတွေကိုဖျက်ဆီးသွားနိုင်တယ်လို့လည်းရခိုင်နိုင်ငံရေးသမားတူဖြစ်တဲ့ဦးဖေတန်းကသူ့အမြင်ကိုပြောပါတယ်
သူတို့ကတော့ဟိုနီးဆရာဒီစခန်းကြီးကနေပြီးတော့ရွာတွေကတော့လက်နေကြီးနဲ့ပြည်တော့ပေါ့အရင်တော့ကတော့ရွာထဲတွေဝင်ပြီးတော့မိရှို့တာတွေရှိတယ်အဲနောက်ပိုင်းမှာတော့သူတို့ပိတ်ဆို့ခံထားရတဲ့နေသားမျိုးမှာအဲစခန်းအပြင်တောင်သူတို့မထွက်နိုင်တော့အဲ့ဆရာမှာသူတို့လက်နေကြီးတွေနဲ့ပြည်လို့မိလောင်တာတွေရှိရောပေါ့အဲဒီဘက်ကတင်းထားတဲ့မျိုးတွေပေါ့အဲမျိုးတွေကိုလည်းသူတို့မကြမ်းကြအဲ့လိုလက်နေကြီးနဲ့ပြည်တယ်မိလောင်တာတွေတွေ့ရတယ်ပေါ့အစိုးရကတော့သူတို့အနေနဲ့ရောဒီကိစ္စကနေဆံပြီးတော့သူတို့ထွက်ပြေးသွားရင်တမအားရခိုင်ပြည်မှာရှိတဲ့ရွာမျိုးတွေကိုနေဆံပြီးတော့ဖျက်ဆီးပြစ်မယ်ဆိုတဲ့သဘောမျိုးပေါ့နော်သူနောက်ဆုံးအကျင့်ထိအဲ့လိုရွာတွေကိုလည်းနေနေပြစ်ပြီးတော့ဒုက္ခပြင်းရာတွေရှိတယ်။အဲမိစ္ဆာကသူတို့ရှင်းနေတဲ့ရွာတွေမှာရှိရင်တွားပြီးတော့ပြီးရှို့တာတွေရှိတယ်၊လူဖမ်းတာတွေရှိတယ်
Yakain Tato E Bagaro, Yakain Pinema Jan Shini de Sikongsi Teskanrigo, Lenacha and Yangambu Pioso Dabi, and Yamakan at Teskanrigo, Along Taito Bamelo Topian Dabare, Sikongsi Bagaro, Yakain Tong Mamma Munit Chugu, Tinanimu, Sit in RP Dinari, Lambert Satoi Petal Darine, Long Yongi, Dinger Sisi, Pansirari, Losang Yaba. Dear by Dwimabe, Bimabagani, Jaupu, Sitwin at Dandre Sare Munerigo, Li in a Pianare Kiderigo, Pansi Sisi Nibarekmia.
ဒီခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်အင်ချေရာနဲ့ချီမီလောင်ပျက်စီးခဲ့ရတဲ့တရင်ကိုကိုစံကျော်ကပြပြပေးခဲ့တာပါ။တရင်ပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။
အင်္ဂလန်သားသမားတော်တာရှင်များရှင်ဖီယိုအမေရိကန်တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မြေကြီးဩစာအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။အိန္ဒိယနိုင်ငံမြောက်ပိုင်းအဓိကပန်းချက်ပြည်နယ်ကတောင်သူလယ် တဲ့စကောင်စီလက်အောက်မှာတောင်သူလယ်သမားတွေကိုအဲ့ဒီလိုမျိုးဆန္ဒပြတောင်းဆိုခွင့်မျိုးမရှိတဲ့အပြင်စပားဈေးကိုဈေးကွက်သဘောအရဖြစ်ပေါ်နေတဲ့ဈေးမဟုတ်ပဲအခြေခံရည်ညွှန်းဈေးဆိုပြီးတော့စကောင်စီကသတ်မှတ်ပေးထားတာပါအိန္ဒိယနဲ့မြန်မာနိုင်ငံကတောင်သူလယ်သမားတွေရဲ့အခြေအနေတွေကိုကုခေမောက်စိုးမင်းကစူးစီးတင်ဆက်ပေးထားပါတယ်ရှင
်အိန္ဒိယနိုင်ငံမြောက်ပိုင်းပန်ဂျပ်ပြည်နယ်ကလယ်သမားတွေဟာသူတို့ရဲ့တောင်းဆိုချက်တွေကိုဗဟုအစိုးရအနေနဲ့ထိထိရောက်ရောက်တုံ့ပြန်ဖြည့်ဆည်းပေးတာမရှိတဲ့အတွက်ဆိုပြီးနောက်တွဲထွေလာတွေနဲ့လယ်ထွန်ဆက်တွေမောင်းလာပြီးနယူးဒေလီမြို့တော်ကိုခြိတက်လာကြပါတယ်ဒါပေမဲ့လည်းဗဟုအစိုးရကအဲ့ဒီလိုခြိတက်လာတဲ့ဆန္ဒပြလယ်သမားတွေကိုမြို့တော်နယူးဒေလီကိုအရောက်မခံပဲလုံခြုံရေးတွေအများအပြားနဲ့နှိမ်နှင်းတားဆီးထားပါတယ်အခုဆိုရင်အဲ့ဒီလယ်သမားတွေဟာနယူးဒေလီမြို့တော်နဲ့တိတ်မဝေးတဲ့အနောက်မြောက်ဘက်နားကပန်ဂျပ်ပြည်နယ်နဲ့အာရီယာနာပြည်နယ်အစပ်အဝေးပြေးလမ်းမပေါ်မှာပဲရပ်တန့်နေပါတယ်။ဒါပေမဲ့လည်းသူတို့အနေနဲ့ဆက်လက်ပြီးနယူးဒေလီမြို့တော်ကိုခြိတက်ကာအစိုးရကိုတောင်းဆိုမှာဖြစ်တယ်လို့လယ်သမားခေါင်းဆောင်တွေကပြောပါတယ်
။ဒစ်လီမိုးချလဂိုင်းငယ်
ကျွန်တော်တို့ဒေလီကိုဆက်လက်ခြိတက်မဲ့ဆုံးဖြတ်ချက်ကမပြောင်းလဲပါဘူး။ကျွန်တော်တို့တောင်းဆိုထားတဲ့အချက်တွေကိုအစိုးရအနေနဲ့ဆွေးနွေးလိုက်လျောလောအောင်လှုပ်ဆောင်မှာပ
ါ
။ကျွန်တော်တို့ကဘလို့ပဲတားဆီးနေပါစေနယူးဒေလီအထိတော့ဆက်ပြီးချီးတက်မှာပါ
။ပန်ဂျပ်ပြည်နယ်ကလယ်သမားတွေအနေနဲ့သူတို့ရဲ့သီးနှံထုတ်ကုန်တွေကိုအနှိမ့်ဆုံးဈေးနှုန်းဈေးမြင့်သတ်မှတ်ပေးုံနဲ့သာမကတနိုင်ငံလုံးကတောင်းသူလယ်သမားတွေအတွက်ဝင်တော့ဝင်ဖို့ဖြစ်နေတဲ့ကျွေးမြီတွေကိုရော်ပြည့်ရေးကိုလည်းတောင်းဆိုတဲ့အချက်ထဲမှာပါဝင်ပါတယ်။အခုလက်ရှိဆန္ဒပြပွဲမှာမြန်မာပြည်ကနေအိန္ဒိယနိုင်ငံပန်ဂျပ်ပြည်နယ်ကိုပြောင်းရွှေ့အခြေချပြီးလေယာဉ်လုပ်ငန်းလုပ်ကင်နေတဲ့ဦးမူတူတို့မိသားစုလည်းပါဝင်ပါတယ်။ဒါနဲ့ပတ်သက်ပြီးပန်ချာပြည်လယ်သမားကြီးဦးမူတူကအခုလိုပြောပါတယ
်။ကျွန်တော်တို့ကတော့အိန္ဒိယကတော့သွားရမှာကိုယ်တော်ဝင်ရှိတဲ့လေယာဉ်တွေကတော့ပန်ဂျပ်သမားတွေပါတယ်ကအကုန်လုံးသူတို့ကမသွားလည်းမနေရဘူးလေ။ကိုယ်ကနေကိုယ်အလဲကျသွားရတာ။သူတို့ကဈေးနှုန်းကိုဘာဖြစ်စီးစရာကိုပြောတာသူကအဲ့ဒါပြောတာပါလေဈေးနှုန်းတွေကိုတချို့တွေတချို့ဂျုံသေးတော့ပါတော့သူကအပြီးပိုင်မတတ်မှတ်ဘူးလေနည်းနည်းပါပဲတွေပါကြတော့သူကတတ်မှတ်တယ်ဒါပဲကဇာနာတွေကတော့မတတ်မှတ်သေးဘူးတတ်မှတ်လိုက်ရင်ကိုယ်တက်တဲ့နေရာကိုရောင်းလို့ရတယ်လေအဲ့ဒါမျိုးသဘောမျိုးသူကသူရောင်းလို့ရတယ်လေဒါမလို့ဟိုပွဲစားတွေပါကအမျက်စားတော့ဟိုအဲ့ဒါမျိုးပြောကြတော့ရှိသေးတယ်စပက်ခါပြန်လို့စကားပြောအောင်မဂျုံနဲ့စပါးသေးကိုအဓိကဈေးကနေတော့အစိုးရကဈေးတက်မှပြလိုက်သူတို့အပြတ်တော်ဝင်ပြီးပြီးရတော့မှမဟုတ်ဘူးလေအဲ့ဒါမပေးနိုင်ဘူးပြောနေရပါအဲ့ဒါတခုတည်းကဇာနာတွေကတော့လက်ခံလိုက်ပြီလေအစိုးရကဈေးကိုမြင့်လို့ပေးမှာပွဲစားတွေကလည်းဈေးမြင့်လို့ဝယ်မှာဟုတ်သူတို့ကနေညို့ဝယ်တာဟုတ်ဒီတော့ဒါရီယာဒေတီမကိုက်ဘူးလေဒါကြောင့်မလို့ဥတပတိရှိတော့ MP တို့လေဓမ္မတွေပေါ်တဲ့နေရာကနာတယ်ရာဇစ္စံကနာတယ် BJP ကတိတ်ပြီးတော့မှသူတို့မြူးမဆိုင်သူတို့ကမဖြေရှင်းလို့ရှိရင်ဒီကောင်တွေမဲမရနိုင်ဘူးလေခုက
အခုဆန္ဒပြပွဲကိုပန်ချာပြည်လယ်သမားတွေကအဓိကအများစုဖြစ်ပေမဲ့တောင်ပိုင်းပြည်နယ်တချို့ကလယ်သမားသမဂ္ဂအဖွဲ့ဝင်တွေလည်းလာရောက်ပူးပေါင်းဆန္ဒပြကြပါတယ် ဒါကြောင့်အခုဆန္ဒပြပွဲကိုအစိုးရအနေနဲ့လိုက်လျောခြင်းမရှိရင်တနိုင်ငံလုံးအတိုင်းအတာနဲ့တိုးချဲ့ဆန္ဒပြသွားမယ်လို့သမဂ္ဂခေါင်းဆောင်တွေကပြောပါတယ်။အိန္ဒိယဗဟိုအစိုးရမှနှစ်ကြိမ်ဆက်တိုက်အာဏာရယူထားတဲ့ဝန်ကြီးချုပ်နရန္ဒရာမိုဒီရဲ့ BJP အစိုးရအနေနဲ့သုံးကြိမ်ဆက်တိုက်မဲအနိုင်ရရှိရေးမျှော်မှန်းချက်ဟာအခုလိုလူများစုဖြစ်တဲ့လယ်သမားဆန္ဒပြပွဲတွေကြောင့်အခြေအနေတွေပြောင်းပြန်ဖြစ်ကုန်နိုင်တယ်လို့လည်းတွက်ဆမှုတွေရှိနေကြပါတယ်။အဲမြန်မာနိုင်ငံမှာတော့အာဏာသိမ်းစစ်ကောင်စီကတိုင်းပြည်ကိုတင်းကျပ်ဖိနှိပ်ထားတဲ့အတွက်အိန္ဒိယမှာလူလယ်သမားတွေအနေနဲ့သူတို့ရဲ့လိုအပ်ချက်ကိုဆန္ဒပြတောင်းဆိုဖို့အခွင့်အရေးမရှိကြပါဘူး။စေနှုံးသတ်မှတ်ရမှာလဲစစ်ကောင်စီကအိန္ဒိယမှာလူလေယာထုတ်ကုန်သီးနှံတွေကိုအနှိမ့်ဆုံးစေနှုံးစေမြင့်သတ်မှတ်တာမျိုးမဟုတ်ဘဲအခြေခံရည်ညွန်းစေနှုံးလို့သုံးနှုန်းပြီးတော့စေနှုံးကိုသတ်မှတ်ထားပါတယ်။မနေ့အော်တိုဘာလ10ရက်နေ့ကစဘာတင်းတရာကိုအခြေခံရည်ညွှန်းစေ9သိန်းခွဲလို့သတ်မှတ်လိုက်တဲ့ဆိုပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စကလုံးအတုံးနှုံးရအခြေခံရည်ညွှန်းစေဆိုတာဟာအနှိမ်ဆုံးစေလားဖြစ်တဲ့စေလားဆိုတာဟောဟာရအဓိပ္ပာယ်တိကျမှုမရှိပါဘူး။နောက်ပြီးစစ်ကောင်စီကသတ်မှတ်တဲ့ဈေးလိုအများနားလည်ထားတဲ့အဲ့ဒီလိုသတ်မှတ်ဈေးနှုန်းထုတ်ပြန်ရမှာလဲတောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဦးဆောင်အဖွဲ့ဆိုပြီးကြီးညာချက်အောက်မှာဖော်ပြထားကဆက်သွယ်ရမယ့်နေရာမှာတော့နောက်ထပ်အဖွဲ့အစည်းတစ်ခုဖြစ်နေပြန်ပါတယ်အဲ့ဒီလိုကြီးညာချက်မှာတာဝန်ခံသူကတစ်ဖွဲ့ဖြစ်နေတာဟာမူဝါဒမရှိတာဝန်ခံမှုမရှိဘူးဆိုတာပြသနေတယ်လို့မြမစီးပွားရေးတုံးသက်သူဦးစိန်ထေးကပြောပါတယ်
ဈေးကွက်စီးပွားစနစ်ကိုသွားတဲ့အခါမှာဈေးကွက်စီးပွားစနစ်ကကုန်စည်တွေရဲ့ဈေးနှုန်းကဈေးကွက်ကဝယ်လိုအားနဲ့ရောင်းလိုအားပြတ်ထန်းတဲ့တိုင်သွားရမှာအဲ့ဒါကိုသူကခုနပြောတယ်သူကသတ်မှတ်လိုက်တဲ့အခါကျအဲ့သတ်မှတ်တာကလည်းလက်ရှိတိုင်းပြည်မှာဖြစ်နေတဲ့ကုန်ဈေးနှုန်းတိုးတက်မှုနဲ့လေယာဉ်သွန်းအားစုဈေးနှုန်းတွေနှစ်ဆလောက်တက်တာလေကသူကမကိုက်ညီဘူးဖြစ်တဲ့အခါလေသမားနစ်နာတာပေါ့ဒါတစ်ချက်ပါနောက်ထပ်ပြီးတော့သူတို့အဲ့ထက်မှာပါတယ်ဗျကျွန်တော်ဖတ်ကြည့်လိုက်တဲ့အခါကျသူကလည်းဆိုတယ်အဲ့ရင်းညွှန်းဈေးရဲ့အထက်မှာရှိရင်နဲ့ဘာဖြစ်လဲဆိုအဲ့ဒီနေပဲဝယ်ရမယ်ဆိုတော့လင်းသမားထပ်နာတာပေါ့ဥမာဆိုပါစို့9သိန်းခွဲသူကတတ်မှတ်တဲ့ခါအပြင်မှာပေါက်စီးရဇုကပေါက်စီးရ7သိန်းဖြစ်မယ်ဆိုပါစို့အဲ့တော့9000နားမနေဘူးလားဗျာအဲ့တော့အဲ့နားလို့ရှိရင်အဲ့ဒီခုနအဲ့ဖွဲ့ရစိုက်ပြီးမှာလားမရှိဘူးကုန်တရားကဲဟုတ်လား9သိန်းခွဲဝယ်မှာပဲသူကတတ်မှတ်လိုက်တာဟုတ်ဈေးနှုန်းကသူက fix လုပ်လိုက်တဲ့ခါကျတော့အပြင်ပေါက်တာ7သိန်းကျတယ်ဆိုပါစို့ဥပမာ7သိန်းကျရင်9000နားနေအင်းတည်းတင်းတရား9000နားအဲ့ဖွဲ့စိုက်ပြီးမှာလားဒါမှအစိုးရစိုက်ပြီးမှာလားဒါကြောင့်ကျွန်တော်တို့ကသဘောဝါမကြတစ်ချက်နောက်တစ်ချက်ကထပ်ပြောပြန်ဟောအဲ့တော့တကယ်လို့ဈေးကွက်ပေါက်ဈေးကတဲ့သူတို့တတ်မှတ်တဲ့ဈေးတဲ့9သိန်းခွဲတဲ့အောက်နှဲသွားရင်ဘာဖြစ်မလဲအောက်နှဲသွားလို့ရှိရင်အဲ့ဒါအဲ့ဈေးနဲ့ပဲဝယ်ဆိုတော့အဲ့တော့လေသမားဟုတ်လားအဲ့ဈေးနဲ့ရဖို့ဆိုရင်ဝယ်တဲ့လူက9သိန်းနဲ့ဝယ်မယ်ဆိုရင်9000ကဘယ်လိုလုပ်မှာလဲ9000ဘယ်သူကပေးမှာလဲသူတို့ကစိုက်ပေးမှာလားကုန်သေးဘူးအဲ့တော့အဲ့ဒါတွေကမရှင်းမရှင်းဖြစ်တော့ဒါကြောင့်ကျွန်တော်စောစောတင်ပြလို့သူတို့ချမှတ်တဲ့ဈေးနှုန်းကလုံးဝ reliable မရှိဘူးတဘာဝမကြောက်ဘူးဆရာကြီးအဲ့ဒါပြောမယ်ဆိုတော့ဒါ error ဆို policy ပေါ့ဒါ policy အမှားဖြစ်နေပြီထုတ်ပြန်ကြေညာရကတောင်းတဲ့သမားအခွင့်အရေးကာကွယ်ရေးအကျိုးစီးပွားဥပဒေတဲ့နံပါတ်၄မှာじゃခြံစဘာအသိန်းချုပ်နဲ့ဆက်သွယ်ပါဆိုတော့အဲ့နှစ်ခုကမရှင်းမရှင်းဖြစ်နေတယ်ဆိုတော့ဒီနေရာမှာကျွန်တော်ပြောချင်တာကအခုချမှတ်လိုက်တဲ့ဥပဒေဒီလေသမားများအတွက်နစ်နာတာပဲရှိမယ်တော့မရှင်းမရှင်းဖြစ်တယ်ဘယ်သူတောင်းဝန်ခံရှင်းပါလဲရစကစလုပ်နေတာလားခြံစဘာအသိန်းချုပ်ကလုပ်တာလားကုံသုံးမှုကြီးဌာနကလုပ်တာလားဒီဘွဲ့ကလုပ်တာလားဘာတွေမှန်းကိုမသိတော့ဒါကြောင့်ဒါတွေက policy အမှားဖြစ်တယ်လုတ်ဆောင်ချက်ကလည်းအမှားဖြစ်တယ
်ဘယ်လိုပဲဖြစ်ဖြစ်တောင်သူလယ်သမားတွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တွေချမှတ်မယ်ဆိုရင်တောင်သူလယ်သမားတွေရဲ့အမြင်သဘောထားတွေအကြံဉာဏ်တွေပါဝင်ရမှာဖြစ်ပါတယ်ဒါကိုတောင်သူလယ်သမားတွေရဲ့စံတမပါပဲဆုံးဖြတ်တာဟာလက်တွေ့နဲ့တခြားစီဖြစ်စီတယ်လို့ FTUB ခေါ်အလို့သမားသမဂ္ဂမှာတောင်သူလယ်သမားအရေးဆောင်ရွက်ခဲ့သူဒေါက်တာဇော်ဝင်းအောင်ကပြောပါတယ
်လယ်သမားတွေရဲ့အတန်လေသမားတွေရဲ့သူတို့ရဲ့အမြင်သူတို့လူလားချက်တွေကိုလည်းခိုင်ခိုင်မာမာတရားဝင်ထည့်သွင်းပါဝင်ဆွေးနွေးပြီးမှဒါမျိုးတွေလောက်တာကပို့ပြီးအကျိုးရှိနိုင်တယ်လို့အဲတင်ပြခြင်းပါတယ်။ဘာကြောင့်လဲဆိုတော့လေသမားတွေဘက်ကဘာအတမ်းမှမပါပဲအမိန့်လိုပဲထုတ်တယ်အဲအတတ်ပညာရှင်အသိပညာရှင်တွေနဲ့လှုပ်လဲဒါမျိုးကအောင်မြင်မှုခဲရင်တက်ပါတယ်။အခြေခံကြတဲ့လေသမားတွေရဲ့အသိအဖွဲ့တွေတို့တက်လာအောင်လုပ်ပေးဖို့လည်းလိုပါတယ်အဲ့တော့အဲ့ဒါမျိုးမလုပ်ပေးလယ်သမားတွေကသူတို့အတန်ကိုမထုတ်နိုင်မင်းနဲ့တော့သူတို့အတန်ကိုကောင်းကောင်းကြားကြရမှာမဟုတ်ဘူးပေါ့နော
်စစ်ကောင်စီအနေနဲ့မနစ်နောက်မင်းကအဲ့ဒီလိုအခြေခံရည်ညွှန်းစေဆိုပြီးစဘာတင်းတရားကို9သိန်းခွဲသတ်မှတ်လိုက်တဲ့အချိန်မှာပဲပြင်ပမှာတော့14သိန်း15သိန်းဈေးပေါက်သွားပြီးလက်တွေ့နဲ့တခြားစီဖြစ်ခဲ့ပါတယ် အဲ့ဒီနောက်ဒီနှစ်ထဲမှာတော့ဓာတ်ထမကစာရိုးတွေတက်ကုန်လို့ထုတ်ပြန်ထားတဲ့ကြေညာချက်ဟာလည်းစာရွက်ပေါ်မှာပဲရှိပြီးအမည်ပါဝင်တဲ့တာဝန်ရှိအဖွဲ့အစည်းတွေကလည်းတာဝန်ယူတာတာဝန်ခံတာမတွေ့ရပါဘူးအိန္ဒိယမှာတော့လယ်သမားတွေဟာစက်မှုလေယာအဆင့်ကိုလုံခြုံနိုင်တဲ့အတွက်သူတို့ပိုင်လယ်ထွန်ဆက်တွေနောက်တွဲယာဉ်တွေနဲ့ခြိတဲ့ဆန္ဒပြပြီးအစိုးရကိုတောင်းဆိုနေကြသလိုပြီးခဲ့တဲ့ရက်ပိုင်းတွေကလည်းပြင်သစ်အပါအဝင်ဥရောပနိုင်ငံတွေမှာလယ်ယာသုံးလယ်ထွန်ဆက်တွေနဲ့လယ်သမားတွေခြိတက်လာပြီးလောင်စာဆီဈေးနှုန်းကြီးမြင့်မှုနဲ့အစိုးရရဲ့လယ်ယာမြေမူဝါဒအမှားတွေကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
တင်နေစေတတ်မှတ်မှုကြောင့်တောင်သူတွေညံ့နေရတဲ့အကြောင်းမြေကြီးဩဇာစီစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုလည်းတင်ဆက်ပေးကြပါမယ်အရှိန်အဟုန်မြင့်လာနေတဲ့တော်လန်ရဲ့နှစ်ဖက်စစ်ပွဲတွေကြားမှာတပတ်တလန်းကနေပါဝင်နေတဲ့မိုးပြင်းတွေကရေးဘလူဒေသကာကွယ်ရေးတပ်ဖွဲ့အကြောင်းကိုပထမပိုင်းအနေနဲ့ဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
၃နှစ်ပြည့်ခဲ့ပြီဖြစ်တဲ့မြန်မာနယ်ဦးတော်လှန်ရေးမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့ကစပြီးလူမျိုးပေါင်းစုံအလောပေါင်းစုံကပြည်သူတွေဟာရရနီးလန့်ပေါင်းစုံနဲ့ကက်ကွက်ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီထဲမှာလူငယ်တွေအများဆုံးပါဝင်ခဲ့ကြပြီးတော့နောက်ပိုင်းမှာလက်နက်ကင်လမ်းကြောင်းအထိဝင်ရောက်တွားခဲ့ကြသူလည်းရှိပါတယ်။နေ့စဉ်ဘဝကိုလွတ်လပ်မှုတွေနဲ့ဖျက်ဆီးနေတဲ့လူငယ်တွေဟာတကြောပြန်အာဏာသိမ်းတာကိုစက်ကျင်ရကနေလက်နက်ကင်ပြီးတော့အာဏာသိမ်းစစ်တပ်နဲ့တိုက်ပွဲတွေဆင်နွှဲနေကြပါတယ်။အဲ့လိုအချိန်ဟောင်းမြင့်လာနေတဲ့နှစ်ဖက်တိုက်ပွဲတွေကြားမှာတဖက်တလန်းကနေပါဝင်နေတဲ့မွန်ပြည်နယ်ကဒေသကာကွယ်ရေးတပ်ဖွဲ့အဖွဲ့ကောင်းဆောင်ဖြစ်တဲ့ရေးဘလူးနဲ့ဆက်သွယ်မေးမြန်းထားတာကိုပထမပိုင်းအနေနဲ့တင်ဆက်ပေးလိုက်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအာနာမသိန်းကြီးမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကျွန်တော်ရဲ့ကိုပိုင်စီပေါ်အကြီးတခုဖြစ်တဲ့စံကေအယောင်းဝယ်ပေါ့နော်စံကေအယောင်းဝယ်လောက်ကိုလောက်ခဲ့တယ်လောက်ပြီးတော့ဟောတာပေါ့လူငယ်ပြပြပေါ့နော်ဒီလိုလွတ်လွတ်လပ်လပ်ပဲကျွန်တော်တို့ဖြတ်တန်းခဲ့တယ်ပြီးတော့ဒီလိုမျိုးကြီးဟိုပြောင်းနိုင်ဖြစ်သွားမယ်ဆိုတဲ့အခြေအနေမျိုးကိုလည်းကျွန်တော်တို့တွေကဘာမှမသိဘူးလေအရင်ကတည်းကလွတ်လပ်မှုနဲ့နေလာခဲ့တဲ့လူငယ်တယောက်အနေနဲ့ပဲပြောရမယ်ဆိုလို့ရှိရင်တော့ကိုဒီလိုမျိုးအာဏာသိမ်းသွားတာကတော့လုံးဝအပြောင်းအလဲတစ်ခုဖြစ်သွားတယ်ပေါ့ဗျာကျွန်တော်တို့ရဲ့အခြေအနေကအကုန်လုံးဟုတ်ကဲ့ကျွန်တော်တို့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအာဏာစသိမ်းပြီးဆိုတာနဲ့ကျွန်တော်တို့တွေကဒီဟိုအရင်တုန်းကဝင်တော့လွတ်လပ်မှုလေးတွေပေါ့ကျွန်တော်တို့ဒီမိုကရေစီလမ်းစဉ်ပေါ်မှာကျွန်တော်တို့နေရတဲ့အချိန်ကာလတွေမှာဆိုလို့ရှိရင်မာရှယ်လောဆိုတဲ့အချိန်မျိုးဆိုတာလည်းမရှိဘူးဗျာနောက်တစ်ခုကကျွန်တော်တို့မျိုးတွင်မှာဆိုလို့ရှိရင်လည်းဟိုအုပ်ချုပ်ရေးမှုမှားနေတယ်ဆိုရင်တော့မှကျွန်တော်တို့မှားနေတဲ့အကြောင်းကိုကျွန်တော်တို့ကထောက်ပြလို့ရတယ်ပေါ့နော်ဟိုအာဏာရှင်စနစ်မဟုတ်ဘူးဗျာအဲ့လိုမျိုးပေါ့အဲ့လိုအမှန်တရားမျိုးနဲ့ယက်တည်နေရတဲ့ကာလကြီးမှာဟိုလိုမျိုးဟိုရုပ်ခနဲ့ကြီးအာဏာသိမ်းလိုက်တယ်အာဏာသိမ်းပြည်ရနဲ့ကျွန်တော်တို့တွေကဒီစနစ်ဇိုးကြီးနဲ့ဟိုနေရတော့မဲ့ဒါဟိုအသီးတစ်ခုဝင်လာခဲ့တာပေါ့အေကအေးချိန်ကနေစပြီးတော့ကျွန်တော်တို့ဇန်နာတွေပြခဲ့တယ်ဇန်နာတွေပြတဲ့လူငယ်ဟိုလူငယ်တပိတ်တွေပေါ့နော်ဟိုကျွန်တော်တို့ဒီလူငယ်တပိတ်ခေါင်းဆောင်အနေနဲ့လည်းပေါင်ဝင်ဇန်နာပြခဲ့တယ်ပေါင်ဝင်ဇန်နာပြနေရင်းနဲ့ဒီအချိန်နေနဲ့ကျွန်တော်တို့ဒါနိုင်ငံတကာတွေကိုခြားပြရင်လည်းဘာမှမထူးခြားတဲ့အချိန်တွေတစ်ခုကိုသိလိုက်ရတဲ့ပုံမှန်မူတည်ပြီးတော့ကျွန်တော်တို့ဒါဟိုကျွန်တော်တော်တယ်မှာပေါ့နော်တော်တယ်မှာစစ်ပညာတွေသင်ပြီးတော့ဟိုလက်နက်ကင်လမ်းစဉ်ကိုယူချေရခြင်းဖြစ်တယ်ဗျကျွန်တော်တို့အာနာမသိင်ခင်တုန်းကအချိန်ကာလတုန်းကကျွန်တော်ဟိုပြောရရင်စံကေရောင်းဝယ်လောက်တဲ့အချိန်မှာဆိုလို့ရှိရင်ကျွန်တော်ရဲ့ Facebook စာမျက်နှာကျွန်တော်ရဲ့လူမှုကွန်ရက်မှာအသုံးပြုတဲ့အကောင့်ရဲ့နာမည်ကဟိုနတ်သားပေါ့နတ်သားအကောင့်ကိုကျွန်တော်အသုံးပြုတယ်နတ်သားအကောင့်ကနေပြီးတော့ကျွန်တော်တို့အာနာသိင်တယ်အာနာသိင်ပြီးဆန္ဒပြတဲ့အချိန်မှာတော်တယ်ကိုအစားပြီးတော့တော့ခုရတဲ့အချိန်တွေမှာဆိုလို့ရှိရင်တော့ဟိုစစ်တင်နေတဲ့နေရာတွေမတက်ရသေးဘူးပေါ့နော်အဲ့ချိန်ကလာကျွန်တော်တို့ခူလုံးအနေနဲ့ပဲတော်တယ်ကိုရောက်တယ်ရောက်တော့ဟိုစစ်တင်နေဆိုတာလည်းဘာမှမသိတဲ့အချိန်မှာတော့ကျွန်တော်ရဲ့ဟို Facebook အကောင့်ကိုကြာတော့ Net ဆိုလို့ကျွန်တော်ပြောင်းလိုက်တယ်ပြောင်းပြီးတော့အသုံးပြုတယ်အသုံးပြုတော့ဒီလူမှုကွန်ရက်ကြောင့်ဆိုရင်ဒါ Facebook နာမည်ကြီးကတော့ Net ဆိုဖြစ်သွားတော့ပေါ့အဲ့ကနေပြီးကျွန်တော်တို့ဒီစစ်တင်နေကိုတက်ပြီးတဲ့အချိန်ကာလမှာဆိုလို့ရှိရင်ဟိုကုမျိုးမှာဆိုလို့ရှိရောเนาะဟိုမျိုးတမျိုးလုံးအုပ်စုရတဲ့ဒီအခြေအနေပေါ့ဒီစစ်ကောင်စီကိုတော်လှန်ဖို့အတွက်ကျွန်တော်တို့ဟိုတာပေါ့သူတို့ထက်ကိုပို့ပြီးတော့ဟိုစွန့်ဆောင်နိုင်ရမယ်သူတို့ထက်ကိုလည်းကျွန်တော်တို့ကရေစွမ်းတက်တိတွေရှိရမယ်ဘလူးတကောင်အသွင်ပြပြရောเนาะအဲ့လိုမျိုးပေါ့ဟိုသူပြောမယ်လုံးဝကျဉ်းကျဉ်းနေနေကြီးနဲ့ဟို တော်လှန်ပြစ်မယ်ဆိုတော့စိတ်တစ်ခုကိုတွေးပြီးတော့ကျွန်တော်တို့ဒီနောက်မယ်လေးကိုရွေးချယ်ဖြစ်ခဲ့တော့ဟုတ်ကဲ့ပါခက်ခဲတွေကတော့ကျွန်တော်အများကြီးကြုံတွေ့ရတယ်ဗျဘာတွေလဲဆိုတော့အခုလိုမျိုးကျွန်တော်တို့ဒီရေဘလူးဖွဲ့ကိုစတင်ထူထောင်တဲ့အချိန်မှာကျွန်တော်တို့မှာလူကအကုန်လုံးမှ6ယောက်ပဲရှိရဗျ6ယောက်ပဲရှိတယ်ကျွန်တော်တို့ဇာနေရိတ်ခအပိုင်းလေးကြတော့ဘယ်သူမှလည်းကျွန်တော်တို့ကိုမသိဘူးဗျရေဘလူးဖွဲ့ဆိုတာကြီးပေါ့နော်ဘယ်သူမှလည်းမသိဘူးမသိဘူးဆိုတော့ဟိုကျွန်တော်တို့မှာအထောက်ကူတွေကလည်းပြည်သူလူထုဒီကနေပေါ့အချက်ချင်းကြီးကိုကျွန်တော်တို့အထောက်ကူတွေမရအောင်ဗျမရအောင်ကျွန်တော်တို့တွေကလည်းပါတီဝင်တွေမဟုတ်တဲ့ခါကျတော့ကျွန်တော်တို့မှာအတိုင်းဝိုင်းဆိုတာကလည်းကြည့်ယူဗျဒီအရေးအစင်းတက်လာကြတဲ့အတိုင်းဝိုင်းကြီးဆိုတာပေါ့နော်ချိဆက်မှုပေါ့ပြောမှဆိုရင်ပေါ့ဗျအဲ့လိုလည်းမရှိဘူးဆိုတော့ဒီလိုပဲဖြတ်တန်းခဲ့ရတယ်တငယ်ချင်းတွေကနေပေါ့နော်တငယ်ချင်းတွေကနေကူညီတောင်းတယ်မျိုးပေါ်မှာရှိတဲ့တငယ်ချင်းတွေပေါ့နော်မတို့လိုအပ်တဲ့အရာလေးတွေဆိုရင်ဟိုတာပေါ့ကူညီပေးပါဦးမတို့ဒီရလေးပေါ့နော်ဒီရလေးမတို့ပက်ဖို့ပြပါအောင်ဒီလိုမျိုးပေါ့အဲ့လိုကနေပဲကျွန်တော်တို့ဒီအကူအညီတွေနဲ့ဖြတ်တန်းခဲ့ရတယ်ဗျအဲ့ကနေပြီးကျွန်တော်တို့မရှင်တွေတခုပြီးတခုဆောင်ရွက်ခဲ့တယ်ဟိုစီကောင်းစီကိုတိတိကျကျအောင်ကျွန်တော်တို့တုံ့ပြန်လာနိုင်တဲ့အခြေအနေမျိုးမှာမှကျွန်တော်တို့ကိုပြည်သူလူထုတွေလည်းသိလာတယ်လို့ဒါနိုင်ငံတကာကပေါ့နော်အကောင်လုံးကျွန်တော်တို့ကိုဟိုသိရှိလာတယ်အဲ့ကနေမှကျွန်တော်တို့အကောင်ဆုံးပြန်ပြီးတော့ရည်တည်နိုင်တယ်ပေါ့နော်လက်နက်တွေလည်းကျွန်တော်တို့ဝယ်ယူနိုင်တယ်ပေါ့စစထူထောင်တဲ့ချိန်မှာတော့အခက်ခဲရတော့အများကြီးကြုံတွေ့ရတယ်ကျွန်တော်တို့စားဖို့တော့မှဒီနေ့ဆန်ကုန်ဝိုင်းရင်မနေ့ပြင်ဘာနဲ့စားရမလဲဆိုတဲ့ပုံစံမျိုးအထူးပြောင်းများတဲ့အခက်အခဲမျိုးတွေကျွန်တော်တို့မှကြုံတွေ့ကြရတယ်ဗျဟုတ်ကဲ့ပ
ါဒါကတော့ရေဘလူးတပ်ဖွဲ့ခေါင်းဆောင်ကမွန်ပြည်နယ်အတွင်းမှာသူတို့ရဲ့စီရေလှရှားနေတဲ့အခြေအနေတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာလည်းဒုတိယပိုင်းကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
မွန်ဒေတာကာကွယ်ရေးတပ်အကြောင်းပထမပိုင်းအနေနဲ့ယူကရိန်းမြန်မာနိုင်ရှင်ချက်အစီအစဉ်မှာဟောင်းစာကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုထုတ်လွှင့်ပေးကြပါမယ်ပါလက်စတိုင်းနိုင်ငံအဖြစ်တစ်ဖက်သက်အတိအမှတ်ပြုလာမျိုးကိုလက်မခံတဲ့အကြောင်းအစ္စရေးအစိုးရဝန်ကြီးအဖွဲ့ကတနင်္ဂနွေနေ့မှာပြောဆိုပါတယ်အရှေ့လေပိုင်းပဋိပက္ခပို့ပြီးတော့ဆိုးဝါးလာတဲ့အချိန်အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကနှစ်ပြည်ထောင်စနစ်နဲ့ဖြည့်ရှင်းမှုပို့ပြီးတော့တောင်းဆိုလာတဲ့တချိန်ထဲမှာပဲအစ္စရေးဘက်ကအခုလိုပယ်ချလိုက်တဲ့သတင်းထွက်ပေါ်လာတာပါ VOA သတင်းတော်ဗရိုနီကာဘက်တာရက်စ် Iglesias ဖြစ်ပို့ထားတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင
်ပါလက်စတိုင်းနိုင်ငံအဖြစ်အတိအမှတ်ပြုလာမျိုးကိုလက်မခံပေးချတဲ့အကြောင်းအစ္စရေးအစိုးရဝန်ကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ကြေညာချက်ဆိုပြီးတင်းငွေတွေကထုတ်ပြန်ခဲ့တာပေါ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူရဲ့ဆိုကိုဝန်ကြီးအဖွဲ့ကမဲခွဲတည်ပြုလိုက်ပါတယ်ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူကအခုလိုပြောပါတယ
်ဤနာဆာရာဣသရဲလ်ဒိုခါလဆဖ်တခ်တ
ီဘင်ဂျမင်ကတိုင်ဝမ်ကပါလက်စတိုင်းနဲ့ထောင်ရတည်တဲ့နဲ့အဖြေရှာဖို့ဆိုပြီးပြောဆိုညွှန်ကြားနေတာတွေကိုအစ္စရေးဘက်ကလက်မခံပါဘူးဒီလိုအဖြေရှာဖို့စီစဉ်မယ်ဆိုရင်နှစ်ဖက်ကြားတိုက်ရိုက်ဆေးဆက်ညှိနှိုင်းရပါလိမ့်မယ်ပါလက်စတိုင်းနိုင်ငံဆိုပြီးအတိအမှတ်ပြုလိုက်မယ်ဆိုရင်အောက်တိုဘာ9ရက်အစုလိုက်တပ်ဖြတ်မှုကျူးလွန်ခဲ့တဲ့အကြမ်းဖက်သမားတွေကိုအကြီးအကျယ်စုချီးမြှင့်လိုက်တယ်လို့ဖြစ်သွားပါလိမ့်မယ
်ပြည်ခရတဲ့အစ္စရေးနယ်တွေကိုဟာမတ်စစ်သွေးကြတွေဝင်ရောက်ပြီးလူထောင်100လောက်ကိုတတ်ခဲ့တယ်လို့240လောက်ကိုတရားခံအဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့တာကိုအစ္စရေးဝန်ကြီးချုပ်ကရည်ညွှန်းပြောဆိုတာပါအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကအစ္စရေးသမ္မတအိုက်ဇက်ဟော့ဇော့နဲ့မြူနစ်လုံခြုံရေးညီလာခံအစည်းအဝေးပြင်ပတီးခြားတွေ့ဆုံပြီးဖွဲ့ရဲ့မဲခွဲဆုံးဖြတ်တဲ့ကြေညာချက်ထွက်လာတာပေါ့အစ္စရေးနိုင်ငံတည်တတ်မှုကိုအမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံထားတဲ့ချိန်ထဲမှာအရှေ့လေပိုင်းပြည်ပခထာဝရဆုံးသက်ရေးတပ်ပြည်တော်ကြားအသိပတ်ပြုဖြည့်ရှင်းဖို့လဲနှစ်ပေါင်းများစွာထောက်ခံခဲ့တာပေါ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောပါတယ
် We're thinking of the suffering of people caught up in the middle of conflict.
ပြည်ပခါဂျာမအတိဒုက္ခရောက်နေကြတဲ့လူတွေအတွက်ကျွန်တော်တို့ကစဉ်းစားတာပါဂါဇာဒေသပါလက်စတိုင်းကအမျိုးသားအမျိုးသမီးကလေးငယ်တွေအပါအဝင်တစ်ချိန်တည်းမှာအစ္စရေးနဲ့ပါလက်စတိုင်းအပြင်ဒေသတွင်းကကျွန်တော်တို့ရဲ့လက်တွဲဘက်တွေအတွက်ပိုပြီးကောင်းမွန်လုံခြုံတဲ့စစ်မှန်တဲ့အခွင့်အလမ်းတွေကိုကျွန်တော်တို့ကစဉ်းစားတာပ
ါဂါဇာဒေသတိုက်ပွဲတွေဂျာမရောရာဖာမြို့အစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ပျက်စီးသွားတာတွေကိုပါလက်စတိုင်းတွေမျက်ဝါးထင်ထင်တွေ့မြင်နေရပါတယ်။အစ္စရေးဘက်ကမြေပြင်ကနေထိုးစစ်ဆင်လာမှုကိုလည်းကြိုပြီးတော့ပြင်ဆင်ထားကြပါတယ်။စစ်အတွင်းမှာပါလက်စတိုင်းပြည်သူ 28,000 လောက်သေဆုံးခဲ့ရတယ်လို့ဟာမတ်စ်အဖွဲ့ရဲ့ဂါဇာကျွမ်းမရီဝန်ကြီးဌာနကပြောပါတယ်။ဒေတာတွင်ဂါဇာရဲ့ဒုတိယအကြီးဆုံးနာဆာဆေးရုံဟာဘာမှကုလို့မရတဲ့အခြေအနေဖြစ်သွားပြီလို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ဒီနေ့ကဂါဇာမြောက်ဘက်ဇွန်ဂျ ဂျမ်ပလီယာဒုက္ခသည်စခန်းမှာနေထိုင်သူတွေစီးဝါနဲ့စံတဲ့အခါမလုံလောက်တဲ့အတွက်ဆန္ဒပြခဲ့ကြပါတယ်။ဒေသခံတို့ကအခုလိုပြောပါတယ
်
။ကူးဆွဲမြန်တဲ့ယောဂါတွေတခြားယောဂါတွေဂါဇာမြောက်ပိုင်းစီးဝါမရှိတဲ့နေရာတွေမှာပြန့်နှံ့နေပါတယ်။တကယ်လို့ဆေးရှိတယ်ဆိုရင်လည်းပါလက်စတိုင်းပြည်သူတွေတတ်နိုင်တဲ့လိုက်ဝယ်နိုင်တဲ့အနေအထားမရှိတော့ပါဘူး
။ဂါဇာဒေသအစ္စရေးရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဒီသတင်းဘက်ကအာဖရိကသမဂ္ဂနိုင်ငံများထိပ်သီးညီလာခံမှာဝိပဿနာနေပို့ပြီးကြားရပါတယ်။လာမယ့်သတင်းပတ်တွေအတွင်းအယ်ဂျီးရီးယားနိုင်ငံကဂါဇာဒေသပြည့်ခက်ရစဲရေးတောင်းဆိုမဲ့စီစဉ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာအဆိုပြုပါလိမ့်မယ်။ဒီအဆိုပြုချက်ကိုအမေရိကန်ပြည်ထောင်စုဘက်ကတော့ကန့်ကွက်ပြီးသားပါ။အမေရိကန်ပြည်ထောင်စုကသတင်းပတ်၆ပတ်ကြာပြည့်ခက်ရစဲရေးပါဝင်အကြမ်းဖက်သမားတွေဖမ်းဆီးသွားတဲ့တရားခံတွေပြန်လည်လွတ်မြောက်ရေးလက်တွဲဘက်နိုင်ငံတွေနဲ့ဆောင်ရွက်နေပြီးအယ်ဂျီးရီးယားနိုင်ငံရဲ့အဆိုပြုချက်ကအမေရိကန်ပြည်ထောင်စုရဲ့ကြိုးပမ်းချက်တွေကိုမျက်ကွယ်ပြုပြီးတခြားရွေးချယ်စရာနည်းလမ်းတွေကိုအားပေးထောက်ခံသလိုဖြစ်နေတဲ့ဆိုပြီးအမေရိကန်ပြည်ထောင်စုဘက်ကကန့်ကွက်ထားတာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်ကိုကိုသိန်းထိုင်ဦးကတင်ဆက်ပေးခဲ့တာပါ။ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00အထိဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်အလှည့်ပါ။Slovenia နိုင်ငံရဲ့မြို့တော်လူမြနာကို၎င်းမြို့တော်လို့တင်စားပြောကြပါတယ်။တချိန်က၎င်းတွေရှိခဲ့တယ်လို့ပြောကြတဲ့မြို့စီကိုမဆုမြတ်မွန်နဲ့အတူကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကနေတွားကြည့်ကြအောင်ပါရှင်။
တရုတ်နိုင်ငံအပါအဝင်အာရှနိုင်ငံတွေမှာနဂါးဟာခိုင်မာအားကောင်းအာဏာရှိတယ်လို့ယုံကြည်ထားကြပြီးနဂါးရုပ်တွေကိုအထူးတလဲထွင်းထူအလှဆင်ကြလေရှိပါတယ်။ဥရောပတိုက်အလဲပိုင်းမှာရှိတဲ့ Slovenia နိုင်ငံကလူဗျာနာမြို့တော်ကတော့နဂါးတွေရှိခဲ့တဲ့မြို့လို့ပြောကြပါတယ်။ဒါကြောင့်နဂါးမြို့လို့ရည်ညွှန်းပြောကြလေရှိပါတယ်။အင်မတန်ဆိုးတဲ့နဂါးကြီးတစ်ကောင်ကိုတုတ်တင်နိုင်ခဲ့တဲ့ Greek တရေကောင် Jason ကလူဗျာနာမြို့ကိုတည်ထောင်ခဲ့တာဆိုတဲ့အထိဒဏ္ဍာရီတွေရှိပါတယ်။ဒါကြောင့်လဲတမျိုးလုံးနေရာအနှံ့ငကားရုပ်တွေကိုအထိတ်အမှတ်လုပ်ထားတာတွေ့ရမှာဖြစ်ပါတယ်။မြို့ရဲ့အထင်ကရနေရာတစ်ခုဖြစ်တဲ့တံတားကို Dragon Bridge ငကားတံတားလို့နာမည်ပေးထားပြီးတော့တံတားထောင့်၄ဘက်မှာငကားကြီးတွေကစောင့်ကြပ်နေတယ်လို့ရုပ်ထုကြီးတွေကိုလုပ်ထားပါတယ်။လူပြာနာမြို့တော်ကိုစားပြုအမှတ်တံဆိပ်နဲ့အလံမှာဆိုရင်လဲခိုင်မာမှုရဲစွမ်းတတိရှိမှုတွေကိုကိုစားပြုတဲ့ငကားပုံကိုထည့်သွင်းထားပါတယ်။တချိန်လုံးကဥရောပမှာ Roman Catholic ဘာသာလွှမ်းမိုးခဲ့တာနဲ့အတူအဲ့ဒီနိုင်ငံတွေမှာဆိုရင်လဲသူတော်စင်စိန့်ဂျော့ချ်ကငကားကြီးတစ်ကောင်ကိုတုတ်တင်နိုင်ခဲ့ပုံတွေကိုရှေးဟောင်းစာပေတွေပကြီးတွေမှာမြင်တွေ့ရလေရှိပါတယ်။ဒါပေမဲ့လူဗျာနာမြို့မှာတော့ Greek တရေကောင် Jason ကအင်ပတန်ဆိုးတဲ့ငကားကြီးကိုရှင်းလင်းပစ်ခဲ့ပြီးအခုလူဗျာနာဖြစ်နေတဲ့မြို့ကိုတီးခဲ့တာလို့ယုံကြည်ထားကြလို့ငကားကိုအမှတ်အသားလုပ်ထားတာဖြစ်တယ်လို့လူဗျာနာမြို့ပြတိုင်မှုကရှင်းပြပါတယ်
။ Saint George is a saint who killed a dragon with spear.
သူတော်စင် George ကနဂါးကြီးကိုလှန်ချုံနဲ့တတ်ခဲ့သူဖြစ်ပါတယ်။ဒါကြောင့်ဥရောပမြို့တော်တော်များများမှာကက်သလစ်သူတော်စင် George ကိုဂုဏ်ပြုထားတဲ့နဂါးရုပ်သင်္ကေတတွေမြင်တွေ့ရမှာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့လူဗျာနာမြို့မှာတော့နဂါးနဲ့ပတ်သက်တဲ့ဆက်နွယ်မှုသင်္ကေတတွေကိုတော်တော်လေးများပါတယ်။မြို့ကိုကုစားပြုတဲ့အမှတ်အသားတစ်စိမ့်မှာလည်းနဂါးရုပ်ပါပါတယ်။အာဇာသင်းတော်တော်များများရဲ့အမှတ်တစ်စိမ့်တွေမှာလည်းနဂါးရုပ်ပါပါတယ်။ဟိုးရင်ကရောဒီနေ့အထီးထွတ်လုပ်နေတဲ့ကွန်ပစ်စီအမှတ်တစ်စိမ့်တွေမှာလည်းနဂါးရုပ်ကိုထင်သာမြင်သာဖြစ်အောင်ထည့်ထားကြပါတယ်။
နဂါးမျိုးရောလို့တင်စားခေါ်ကြတဲ့အတွက်ကဘာလက်ခီးတဲ့တွေအိမ်ပြန်လက်ဆောင်အမှတ်တရအယောင်ဆိုင်တွေမှာလည်းနဂါးရုပ်ပါတဲ့ပစ္စည်းတွေကနေရာယူထားတာပါလူပြာနာမျိုးရောပြလိုက်ထင်မှာတော့နဂါးနဲ့ဆက်ဆက်နေတဲ့ရှေးဟောင်းသမိုင်းအထောက်အထားတွေကိုပြသထားပါတယ်ဒီဒေသနဲ့ဆိုင်တဲ့ Slavic ဒဏ္ဍာရီတွေထဲမှာဒေသခံတွေကိုတပ်ဖြတ်နှောက်ယှက်နေတဲ့နဂါးကြီးကိုသီရဲကောင်းတစ်ယောက်ကတုတ်တင်တပ်ဖြတ်ခဲ့တယ်လို့ဖော်ပြထားပါတယ် Greek ဒဏ္ဍာရီတချို့ထဲမှာတော့ရွှေအစင်းရှိတဲ့သိုးတရီကိုအရာခိုးယူနိုင်ခဲ့တဲ့ဂရိတရေကောင်ဂျေဆင်နဲ့သူ့ရဲ့အပေါင်းပါသူရဲကောင်းတွေအိမ်ပြန်လမ်းမှာဒီနေရာကိုရောက်လာကြချိန်ဒီမှာချက်ဆားနေတဲ့နဂါးကြီးကိုရှင်းလင်းပြီးတော့မြို့တည်ခဲ့တယ်လို့ပြောထားကြပါတယ်။မြို့သမိုင်းပြားလိုက်ထဲမှာတော့ရှေးခါတွေကနဂါးနဲ့ပတ်သက်တဲ့သင်္ကေတတွေအသုံးပြခဲ့ကြတဲ့အထောက်အထားတွေကိုမြင်တွေ့ရပါတယ်
။ Well, the story says that when the Argonauts traveled with the Golden Fleece home,
ရွှေရောင်တိုးတရေရလာကြတဲ့ Greek သူရဲကောင်းတွေအိမ်ပြန်ကြရင်ကနေဒီနေရာရောက်လာကြတာလို့ဒဏ္ဍာရီထဲမှာပြောထားပါတယ်။အခုလူပြာနာမျိုးဖြစ်နေတဲ့နေရာကိုရောက်လာကြပြီးယောမမျိုးဟောင်းဖြစ်တဲ့အီမိုနာမျိုးကိုကူညီတည်ထောင်ခဲ့ကြပါတယ်။ဒါပေမဲ့အီမိုနာမျိုးမတည်ခင် အနာကစိတ်မြေမှာနေနေတဲ့နဂါးကြီးကိုအရင်တက်ပြီးတော့ရှင်းခဲ့ရပါတယ်။ဒါကြောင့်ကြောက်စရာကောင်းတဲ့နဂါးတရဝါကြီးကိုဂရီသူရဲကောင်ဂျေဆင်ကသူ့ကိုယ်တိုင်တက်ခဲ့တာလို့ယာဇဝင်တင်နေတာဖြစ်ပါတယ်
။နဂါးတွေနဲ့လူပြာနာမျိုးဆက်ဆက်နေတယ်ဆိုတဲ့ဇာလန်တွေက18ရာစုဘရော့ခက်ထဲကစခဲ့တာဖြစ်နိုင်တယ်လို့သူကပြောပြပါတယ်။ဒေသခံဒဏ္ဍာရီဇာလန်တွေနဲ့ရှေဟောင်ဂရိဒဏ္ဍာရီတွေပေါင်းဆက်ပြီးတော့နဂါးဇာလန်ဖြစ်လာတာဖြစ်နိုင်တယ်လို့လည်းပြလိုက်မှုကရှင်းပြပါတယ
်။ The first time that we encounter a written record of this legend that is
လူပြာနာမှာနဂါးကြီးနဲ့ဂရိသူရဲကောင်းတွေအကြောင်းရေးထားတဲ့ဒဏ္ဍာရီသမိုင်းကိုပထမဆုံးတွေ့ရှိခဲ့တာက18ရာစုကဖြစ်ပါတယ်။အဲ့ဒီခေတ်ကလူပြာနာမျိုးရဲ့ပညာရှိတွေကရှေဟောင်းမှတ်တမ်းနှစ်ခုကိုတွေ့ရှိခဲ့ကြတာပါ။ဂျေဆင်နဲ့သူ့နောက်လိုက်သူရဲကောင်းတွေကရှေဟောင်းအီမိုနာယောမမျိုးဟောင်းကိုဘယ်လိုတိဆောက်ခဲ့ကြသလဲဆိုတာကိုယောမစာရေးဆရာနှစ်ယောက်600စုလောက်ကနေရေးထားခဲ့တဲ့မှတ်တမ်းတွေကိုတွေ့ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီယောမဒန်နာရီတဲကနဂါးကြီးအကြောင်းကဒီဒေသမှာတည်ထားကြတဲ့ဆလာဗတ်ဒန်နာရီတဲမှာပါတဲ့လူပြာနာကနဂါးကြီးအကြောင်းနဲ့သွားတူနေတာကိုတွေ့ရပါတယ်
။တချိန်ကဒီနေရာမှာနဂါးတွေချင်းလဲချက်စားခဲ့တယ်လို့ဒေသခံတွေယုံကြည်နေကြတဲ့လူပြာနာမျိုးမှာတရုတ်နဂါး Chinese Dragon ဆိုတဲ့နာမည်နဲ့တရုတ်စားတောက်ဆိုင်လည်းရှိပါတယ်။ဒီဆိုင်ကတော့လူပြာနာမျိုးကနဂါးနဲ့မဆိုင်ပဲတရုတ်ဒဏ္ဍာရီတွေကနဂါးတွေကိုအစွဲပြုနာမည်ပေးထားတဲ့ဆိုင်ဖြစ်ပါတယ်။နဂါးမျိုးမှာတရုတ်နဂါးလို့နာမည်ပေးထားရတဲ့အကြောင်းဆိုင်ရှင်ကအခုလိုရှင်းပြပါတယ်။
Ho visto smo razmišljali na tem tudi ker imata iste značilnosti
ခိုင်မာအားကောင်းခြင်းနဲ့ကံကောင်းခြင်းတွေယူဆောင်လာတယ်လို့အဓိပ္ပာယ်ရတာမို့ကျမတို့စားတောက်ဆိုင်ကိုတရုတ်နဂါးလို့နာမည်ပေးထားတာဖြစ်ပါတယ
်တရုတ်ပြက္ခဒိန်ထဲမှာတစ်ခုပါတဲ့နဂါးနှစ်ထဲရောက်လာတဲ့2024ခုနှစ်ဟာထူးခြားကံကောင်းတဲ့နှစ်ဖြစ်မယ်လို့လည်းတရုတ်လူမျိုးလင်းရှောင်းကယုံကြည်ထားပါတယ်
Smiles of some pomino misto va tradizionali kitaiski sgodovini
တရုတ်သမိုင်းနဲ့ရင်ကျေးမှုမှာနဂါးဟာတိတ်အရေးပါတာမို့တရုတ်ရိုးရာအယူအဆဆိုရင်နဂါးတွေကတိတ်ထူးကြပါတယ်တရုတ်အင်ပါရာသမိုင်းမှာလည်းနဂါးဟာထူးခြားအရေးပါပါတယ်နဂါးဆိုရင်အာဏာနဲ့ကံကောင်းခြင်းကိုကိုစားပြုတယ်လို့ယုံကြည်ကြပါတယ
်တရုတ်ပြက္ခဒိန်အရာနဂါးနှစ်ရောက်လို့ဝမ်းသာနေကြခြင်းတရုတ်နိုင်ငံနဲ့မိုင်ပေါင်းများစွာဝေးတဲ့ဥရောပတိုက်အလယ်ပိုင်းကဆလိုဗေးနီးယားနိုင်ငံမှာတော့အရင်တည်းကနဂါးနဲ့ပတ်သက်တဲ့သင်္ကေတတွေကိုလူပြာနာမျိုးတော်မှနေရာအနှံ့တွေ့ရပါတယ်။နိုင်ငံထွက်ကုန်ပစ္စည်းတွေရဲ့အမှတ်တံဆိပ်တွေမှာကစားလို့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမြို့ရဲကအစာအုပ်တွေမှာနဂါးရုပ်တွေကိုထည့်သွင်းပုံဖော်ထားကြပါတယ်။ဆောင်းရာသီရောက်တိုင်းမှာလည်းနဂါးပွဲတော်ဆိုပြီးတော့နှစ်တိုင်းကျင်းပကြလေးရှိပါတယ်ရှင်။ကျွန်မဆွေမြတ်ပါမှာ
။ဆလိုဗီးနီးယားကနဂါးမျိုးတော်အကြောင်းကိုမဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာနားဆင်ခဲ့ကြရတာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အင်္ဂါညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှမို့အခုဆက်ပြီးတော့ဒီကြရဲ့နောက်ဆုံးရသတင်းအချင်းချင်းကိုမိုက်ခင်လေးကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။စစ်ကောင်စီကအတင်းကျပ်စစ်မှုထမ်းခိုင်းတဲ့လို့ရဟာတိုင်းပြည်အနာဂတ်ကိုဖျက်ဆီးရဲ့လို့ရဖြစ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအရာရှိဟောင်းတွေကဝေဖန်လိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီဟာကြာရှုံးမှုကိုလက်မခံနိုင်တဲ့အတွက်နိုင်ငံရဲ့မျိုးဆက်သစ်တစ်ခုလုံးကိုပြက်စီးအောင်ဖျက်ဆီးနေတယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SCCM အဖွဲ့ဝင်တယောက်ဖြစ်တဲ့ရန်ဟိလီကဒီနေ့ထုတ်ပြန်တဲ့ညင်ညာချက်မှာပြောဆိုလိုက်တာပါ။စစ်တပ်ရဲ့ကြာရှုံးမှုကိုဒီဥပဒေနဲ့အဖက်ဆင်နိုင်မှာမဟုတ်ဘူးလို့လည်းမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းကပြောထားပါတယ်။ထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံသားအများအပြားလာရောက်ဖို့ကြိုးစားနေချိန်မှာတရမွေဝင်ရောက်တာမျိုးမလုပ်ဖို့ထိုင်းဝန်ကြီးချုပ်ကသတိပေးပြောဆိုလိုက်ပါတယ်တရဝင်ဝင်ရောက်တာမျိုးကိုကြိုးဆိုပေမဲ့တရမွေဝင်လာတာမျိုးကိုတော့အရေးယူမှာဖြစ်တဲ့အကြောင်းထိုင်းဝန်ကြီးချုပ်ကပြောဆိုတာကိုဘန်ကောက်ဖို့သတင်းစာမှာရေးသားထားပါတယ်မြန်မာနိုင်ငံအတွင်းကရွှေပြောင်းဝင်ရောက်လာသူတွေများတဲ့အတွက်အခုလိုသတိပေးပြောဆိုထားတာလည်းဖြစ်ပါတယ်ကနေဒါနိုင်ငံသားနိုင်ငံကူးလက်မှတ် passport ကိုင်ဆောင်ပြီးတော့ခရီးသွားမဲ့မြန်မာနယ်ပါးတွေကိုသတိထားဖို့ကနေဒါနိုင်ငံကသတိပေးထားပါတယ်။စစ်မှုထမ်းဥပဒေကိုလက်တွေ့ကျင့်သုံးမဲ့အမိန့်ကြောင့်ကနေဒါ passport ကိုကိုင်ဆောင်ထားတဲ့မြန်မာအာဏာပိုင်တွေကိုင်ဆောင်ထားတဲ့မြန်မာနိုင်ငံသားတွေကအာဏာပိုင်တွေကနိုင်ငံသားအဖြစ်သတ်မှတ်ထားပြီးတော့စစ်မှုထမ်းခိုင်းနိုင်တဲ့အတွက်ကြောင့်မလို့ကနေဒါစစ်ကောင်စီဌာနကလူမှုကွန်ရက်မှာအခုလိုသတိပေးထုတ်ပြန်ခဲ့တာပါ။စစ်ကောင်စီရဲ့အမိန့်ကြောင့်မလို့ကနေဒါ passport နဲ့ခရီးသွားတဲ့မြန်မာနယ်ပါးတွေကိုအကာအကွယ်ပေးနိုင်မှုအာမခံချက်မရှိဘူးလို့လည်းသတိပေးထားပါသေးတယ်ရှင်။
သ
ဒီနေ့ကျေးဇူးကိုမခင်လေးကပြောပြပေးသွားတာပါ။ဒီကညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆရာအင်ဂျင်နီယာတွေကတော့ Joel Gill နဲ့ Helen Cardian တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးစဉ်ည10နာရီကနေ17နာရီမှလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်။ဒေါက်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောက်ခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@vnews.com ကိုပို့နိုင်သလို VOA ရဲ့ Facebook ရဲ့ message နေကနေတဆက်လဲဆက်သွဲနိုင်ပါတယ်ဗီဒီယိုကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များလည်းတကွာမြမပြည်သူပြည်သားအားလုံးပြည့်ရဲ့ခတ်သိမ်းကင်းနေပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်ကျမလေးပါ